The Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ် January 23ရက်တနင်္လာနေ့ VOA American တာရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 1925 32 line meter 190 kHz 1509နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့ဆုမြတ်မော်မှာအမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကတော့စိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံကတအားမီးတောင်တွေကနေမီးခိုးပြားတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဖြစ်တာဝန်ရှိသူတွေသတိပေးသတ်မှတ်ထားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့အခြေညာပေးပါမယ်ရှင်။
အခုညပိုင်းလာဆင်ကြရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ကအဆက်မပြတ်ဖဲအချိန်မြင့်လာနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးလွတ်ရာတိတ်ရှောင်နေရတဲ့ဒေသခံတွေတိုးလာနေတဲ့အကြောင်
းဟုတ်ကဲ့တိုးလာတယ်ကွာဘခုဆိုရင်400ကျော်ပေါ့ဒီမြားတလက်ဘက်ကရဲ့နောက်ပြီးတော့ဒီမင်းလဲမောင်းပေါ့နော်နောက်ဦးမေချောင်းအဲ့ဒီဘက်ကပြည်သူနောက်ပြီးတောင်ပေါ်ပါနေတဲ့ဒီချင်းတန်းရင်းကရယ်ဒီဝန်လေးဆက်ရအောင်ပြီးတော့ခလုံးလာကြတယ်
အမ်းမြုံနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေးရဲ့အတီးပြုပြောကြားတဲ့အတူနားဆင်ကြရဖို့ရှိပြီးအခုလိုအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားကစစ်ပွဲတွေကြောင့်ချင်းပြည်နယ်ပလော့ဝဒေသခံတွေနေရမပြန်ရဲတဲ့ဆိုရင်တော့ကဒုက္ခသည်စခန်းတွေထဲမှာတောက်သုံးရေးသက်ပြက်လက်လို့မလို့နောက်ဆက်တွဲရင်ဆိုင်နေရတဲ့ကျန်းမာရေးပြဿနာတွေအကြောင်းကိုလည်းနားဆင်နိုင်ပါတယ်။တခါမန္တလေးတက္ကသိုလ်ကျောင်းသားတွေရဲ့၄ရက်ကြာထိုင်သွေးနဲ့တကွာဘာတွေတောင်းဆိုနေကြသလဲဆိုတာကိုလည်းပြောပြပေးပါပါ။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ပြောပြပါမယ်ရှင်။
အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာအပေါ်သူ့ဘက်ကစိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်ဘေးကျန်နံကျက်ဖြစ်နေချိန်မှာအမေရိကန်တာဝန်ရှိသူတွေကအခွင့်အရေးလက်လွတ်မခံဘဲအီရန်ခေါင်းဆောင်တွေဆွေးနွေးညှိနှိုင်းလာအောင်ဖိအားပေးပေးသွားမယ်လို့အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်က CBS သတင်းဌာနကိုပြောကြားခဲ့တာပါ။ဒါပေမဲ့အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တော့သူ့ဘက်ကဂရုမစိုက်ဘူးလို့သမ္မတထရမ့်ကတနင်္လာနေ့ညတုန်းက Twitter ပေါ်မှာရေးသားခဲ့ပါတယ်။အီရန်ကောင်းဆောင်တွေအနေနဲ့အီရန်ဆန္ဒပြသူတွေကိုမတက်ပါနဲ့လို့လည်းသမ္မတထရမ့်ကရေးပါတယ်။အီရန်နိုင်ငံမှာတော့စုစုပေါင်း186ယောက်သေဆုံးခဲ့တဲ့ယူကရိန်းခီးတဲ့တင်လေရင်ပြတ်ကျအောင်မျှမှားယွင်းပြစ်ချမိခဲ့တာလို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီအပေါ်မကျေနပ်လို့ဒီကနေ့မှလည်းတတိယနေ့အဖြစ်ဆန္ဒဆက်ပြနေကြပါတယ်။အီရန်ရဲ့ရန်သူဟာအမေရိကန်လို့ခေါင်းဆောင်တွေလိန်ညာပြောနေပေမဲ့တကယ်ရန်သူဟာအီရန်နိုင်ငံထဲမှာရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရန်တွေကလာတဲ့ဗီဒီယိုတွေမှာဘာသာရေးခေါင်းဆောင်ကြီးကိုဆန္ဒပြသူတွေကန့်ကွက်ချွေးကြော်နေကြတာအပြင်သွေးဆွနေတဲ့လွမ်းတွေရန်ငွေတွေကိုမြင်ရပါတယ်ဆန္ဒပြသူတွေကိုရဲတွေကချီအစ်စ်တွေနဲ့ပြစ်ခတ်တယ်ဆိုတာကိုအာဏာပိုင်တွေကတော့ညှင်းဆန်ပါတယ်ဒါပေမဲ့တဟီရန်မြို့တော်တွေကအာဇာဒီချင်းပြမှာဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်ရလို့ပြစ်ခတ်ရတဲ့ဗီဒီယိုတွေတနင်္ဂနွေနေ့ညပိုင်းတုန်းကထွက်ပေါ်လာခဲ့တာပါတနက်တန်ရာရသူတွေကိုတဲသွားတဲ့ပုံတွေလုံခြုံရေးတာဝန်ရှိသူတွေရိုင်ဖယ်တနက်တွေနဲ့ပြေးလွှားနေတဲ့ပုံတွေလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဆန္ဒပြသူတွေကိုအထီးကရုံနှိမ်နှင်းရေးရဲတွေကလက်ခံတုပ်တွေနဲ့ရိုက်နေတဲ့ပုံတွေလည်းထွက်ပေါ်လာခဲ့ပါတယ်
။အီရန်လက်ချက်နဲ့ယူကရိန်းလေရင်ပြစ်ချသွားရမှာအသက်ဆုံးရှုံးခဲ့သူတွေအတွက်ဝန်ထမ်းအောင်မြင်မှုတက်ကိုဒီကနေဒါနိုင်ငံအက်ဒမွန်တန်မြို့မှာဆင်နေဒီကမှာကတနင်္ဂနွေနေ့ကပြုလုပ်တဲ့နေရာမှာကနေဒါဝန်ကြီးချုပ် Justin Trudeau တက်ရောက်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြတ်ကျသွားတဲ့ယူကရိန်းလေကြောင်းလိုင်းလေရင်တဲမှာတော့အီရန်အများစုနဲ့အီရန်ຫນွေဘွားကနေဒါနိုင်ငံသားတွေအပါအဝင်လူပေါင်း186ဦးပါဝင်ပြီးတော့လေရင်ပြတ်ကျမှုကြောင့်အားလုံးသေဆုံးသွားခဲ့ရပါတယ်။လေရင်ပြတ်ကျမှုကိုရည်ညွှန်းပြီးတော့ဒီဖြစ်စဉ်အတွက်တရားမျှတမှုမရမချင်းကျွန်တော်တို့တွေအေးချမ်းနိုင်မှာမဟုတ်ဘူးလို့ကနေဒါဝန်ကြီးချုပ် Trudeau ကဒီ Civil Community Center မှာလုပ်တဲ့တနင်္ဂနွေနေ့ဆူတောင်းပွဲမှာသေဆုံးသူတွေရဲ့မိသားစုဝင်တွေကိုအားပေးပြောပါတယ်ဒီအတွက်ကနေဒါနိုင်ငံရဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့အပြေမရမချင်းစုံစမ်းစစ်ဆေးမှုတွေကိုဆောင်ရွက်တော့ပါမယ်လို့လည်းပြောပါတယ်။လေရင်ပြကြတာဟာစစ်ပန်းဆိုင်ရာချွေးမှုဖြစ်ပြီးတော့သူ့ရဲ့လက်ချက်မဟုတ်ဘူးလို့အီရန်ဘက်ကကနေဒါအဖြစ်အခိုင်အမာညင်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကျတော့မှသူတို့ရဲ့လေကြောင်းကာကွယ်ရေးအတွက်ဆောင်ရွက်ရမှာမတော်တဆပြစ်ချခံခဲ့ရတာဖြစ်တယ်လို့အီရန်အာဏာပိုင်တွေကနောက်ပိုင်းမှာဝန်ခံပါတယ်။အီရန်ပြစ်ချလို့ဒီလေရင်ပြကြရတာဖြစ်တယ်ဆိုပြီးတော့အနောက်နိုင်ငံခေါင်းဆောင်တွေကပြောဆိုလာပြီးနောက်မှပဲအီရန်ဘက်ကအခုလိုဝန်ခံလာတာဖြစ်ပါတယ်ခင်ဗျာ။
ကင်ညာနိုင်ငံကာရီစာအရက်မှာအယ်ရှာဘပ်စစ်သွေးကြွတွေကကျောင်းဆရာ၃ယောက်ကိုတတ်ဖြတ်ပြီးတဲ့နောက်နောက်ထပ်ဆရာတယောက်ကိုလည်းပြန်ပေးဆွဲဖမ်းဆီးသွားပါတယ်။ဆိုမာလီယာနိုင်ငံရဲ့နေဆက်မှာရှိတဲ့ကာမူသဲမူလာရန်ကျောင်းကိုတိုက်ခိုက်မှုအတွင်းမှာသူနာပြုတယောက်ကိုတော့အမျိုးသမီးဖြစ်လို့ဆိုပြီးခြံထားခဲ့ပါတယ်။ဒီကနေ့တိုက်ခိုက်မှုအတွင်းစစ်သွေးကြွတွေကရဲစခန်းတစ်ခုကိုမိရှို့ခဲ့တယ်လို့ တယ်လီဖုန်းဆက်သွယ်ရေးတိုင်းတစ်ခုကိုလည်းဖျက်ဆီးခဲ့ပါတယ်။ကင်ညာနိုင်ငံမှာအယ်ရှာဘပ်စစ်သွေးကြွတွေကအကြောင်းတွေ shopping mall တွေအပါအဝင်တိုက်ခိုက်မှုတော်တော်များများကိုလုပ်နေတာပါ။ဆိုမာလီယာနိုင်ငံထဲမှာအယ်ခိုင်ဒါအဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့တွေရဲ့ပြစ်မှတ်တွေအပေါ် Trump အစိုးရကလည်းလေကြောင်းကနေတိုးမြှင့်တိုက်ခိုက်နေပါတယ်။
လီဗျာပြည်ရေးစီရဲ့ပြန်ပက်နိုင်ငံရေးအုပ်စုတွေကြားမှာညီနေဆွေးနွေးပွဲတက်ကိုအခုတတင်းလာနေရုရှားနိုင်ငံမော်စကိုမှာကျင်းပပါရယ်ကုလသမဂ္ဂကြောထားနောက်ခံပြီးထားတဲ့ GNA အုပ်စုရဲ့ခေါင်းဆောင် Fayez El-Sayef ကလီဗျာမျိုးသားတက် LNA ရဲ့အကြီးအကဲတက်မှုခလီဖာဟာဖ်တာပါတီစည်းဝေးကိုတက်ရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကပြောထားပါရယ်လီဗျာနိုင်ငံမှာလီဗျာခေါင်းဆောင်မိုမာဂဒါဖီတည်ဆုံပြီးကြတဲ့ကမတည်ငြိမ်မှုတွေကြုံရတဲ့လီဗျာနိုင်ငံရဲ့ညီနိုင်ရေးအတွက်နိုင်ငံတကာကကြိုးပမ်းနေတဲ့နေရာမှာရုရှားနဲ့တူရကီတာဝန်ရှိသူတွေကဥဆောင်ပါဝင်နေတာဖြစ်ပါတယ်ထရီပိုလီမြို့ကိုသိမ်းယူဖို့အတွက်ဟာဖ်တာရဲ့ LNA တပ်တွေကစစ်ဆင်ခဲ့တဲ့နောက်ပြီးကြတဲ့လပိုင်းတွေအတွင်းမှာလီဗျာနိုင်ငံအခြေအနေပိုပြီးတော့တင်းမာဆိုးဝါးလာခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရောနှစ်ဖက်စလုံးကိုထောက်ခံခဲ့တဲ့ဒီတူရကီသမ္မတယူဆက်တီယက်အာဒူဝန်ပါနှစ်ဖက်အပြည့်ရကြဖို့အတွက်တောင်းဆိုလာကြတဲ့နောက်တော့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာအပြစ်ခတ်ရစေးဆပါလေ GNA ရော LNA နှစ်ဖက်စလုံးအနေနဲ့တနင်္ဂနွေနေ့မှာအရေးစတဲ့အပြစ်ခတ်ရစေးမှုကိုလိုက်နာဆောင်စည်းကြဖို့ဆိုပြီးတော့ကုလသမဂ္ဂရော RF ဖွဲ့ချုပ်ရောဥရောပသမဂ္ဂကပါတိုက်တွန်းနေပါတယ်တနင်္ဂနွေနေ့ကလေးကစရင်တော့ကြီးကြီးမားမားရေလို့မဟုတ်ပေမဲ့အသေးစားတိုက်ပွဲလေးတွေတော့ဖြစ်ခဲ့တယ်လို့သိရပါတယ်လီဗျာမှာရှိတဲ့ကုလသမဂ္ဂယူကတော့နှစ်ဖက်စလုံးအနေနဲ့ညီညာရေးဆွေးနွေးပွဲဖြစ်ဖို့ကြိုးပမ်းပြီးတော့အပြစ်ခတ်ရစေးရေးကိုလိုက်နာဖို့တိုက်တွန်းပါတယ်။ထရီပိုလီမှာရှိတဲ့ဥရောပတန်ယုံတွေကလည်းပူးတွဲကြေညာချက်ထုတ်ပြီးတော့လက်ရှိလီဗျာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလုံခြုံရေးပြဿနာရရက်ကိုဖြေရှင်းဖို့အတွက်လက်ရှိရှိနေတဲ့အခွင့်အရေးကိုစုပ်ကံရယူဖို့တိုက်တွန်းပါတယ်။အရက်အဖွဲ့ချုပ်ကလည်းလက်ရှိတိုက်ခိုက်မှုတွေကိုရပ်ပြီးတော့အမြဲတမ်းအပြစ်ရသဘောတူညီချက်ရဖို့ကြိုးစားတဲ့အနေနဲ့စိတ်စေတနာကောင်းနဲ့အရှိန်မြှင့်ပြီးတော့ညှိနှိုင်းဆောင်ရွက်ကြဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဖိလစ်ပိုင်နိုင်ငံကမနီလာမြို့တော်တောင်ဘက် 45 မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်တွေကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဆင့်၄အထိတာဝန်ရှိသူတွေတိုးမြှင့်သတ်မှတ်သတိပေးထားပါတယ်။မီးတောင်ဆပောက်ပြီဆိုရင်တော့အန္တရာယ်အဆင့်၅ကိုသတ်မှတ်မှာဖြစ်ပါတယ်။မဖြစ်မနေပောက်တော့မဲ့အခြေအနေသတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်အနီးဝန်းကျင်မှာရှိကြတဲ့ဒေသခံ2000ခွဲလောက်အထိဘေးလွတ်ရာတိမ်းရှောင်နေကြပါတယ်။ဒီနေ့ကနေနေတော့ကမီးတောင်တွေကထွက်လာတဲ့မီးခိုးပြာတွေကမနီလာမြို့တော်အထိလွင့်လာခဲ့တာပါ။မီးခိုးပြာတွေကြောင့်လေရင်ခီးစင်တွေဖျက်သိမ်းခဲ့ရတယ်လို့ကျောင်းတွေအစိုးရရုံးတွေလည်းပိတ်ထားရပါတယ်။မီးတောင်ပေါက်တဲ့အချိန်ကြောင့်ဆူနာမီဒီလိုင်းကြီးတွေဖြစ်လာနိုင်တယ်လို့လည်းတာဝန်ရှိသူတွေသတိပေးထားပါတယ်။တအောင်းမီးတောင်ဟာကဘာပေါ်ကမီးတောင်ရှင်တွေထဲမှာအရွယ်အစားအသေးဆုံးမီးတောင်တွေထဲမှာပါပါတယ်။ဒါပေမဲ့1912ခုနှစ်ထဲကအချိန်ပေါင်း30ကျော်ပေါက်ကွဲခဲ့ပြီးဒီမီးတောင်ပေါက်ကွဲမှုကြောင့်လူပေါင်း 1500 ထဲမှနေသေဆုံးခဲ့ပါတယ်။
ထိုင်ဝမ်ရွေးကောက်ပွဲမှာတော့သမ္မတဆိုင်အင်ဝမ်ပြန်အနိုင်ရသွားတဲ့ရလဒ်ကြောင့်မလို့ညီငယ်အစ်အတွက်မျောလင့်နေတဲ့သူတွေအတွက်အလွန်မင်းစိုးရင်စရာအခြေအနေဖြစ်ရတယ်လို့တရုတ်ဆွေးနွေးပန်ရှင်ဝါသတင်းဌာနကရေးသားတုံ့ပြန်ပါတယ်။ပြီးခဲ့တဲ့စနေနေ့ကလုတ်တဲ့ထိုင်ဝမ်ရွေးကောက်ပွဲအတွက်မှာတော့သမ္မတဆိုင်အင်ဝမ်ဟာမဲရီအတွက် 8.3% ကျော်ရာခိုင်နှုန်းအဖြစ်ဆိုရင်တော့58%ရာခိုင်နှုန်းအများစုနဲ့နိုင်ရခဲ့တယ်လို့သူ့ရဲ့ပါတီကလည်းလွှတ်တော်မှာအများစုနိုင်ရပါတယ်။တရုတ်ဆွေးနွေးပန်ရှင်ဝါရဲ့ဖော်ပြချက်ထဲမှာတော့ဆိုင်နဲ့ဒီအနာရ DPP ပါတီဟာမဲလိမ်လည်မှုတွေမဲရဖို့အတွက်ဖိနှိပ်ချင်းချောက်မှုတွေနဲ့ရွေးကောက်ပွဲအတွင်းမတမားတဲ့နီလန်းတွေတုံးခဲ့တယ်ဆိုပြီးတော့ရေးပါတယ်။တရုတ်ရှင်ဝါရေးသားချက်ဟာလွန်ခဲ့တဲ့2016ခုနှစ်ဆိုင်ပထမကြိမ်နိုင်ရစဉ်တုန်းကလူမျိုးဒီကြမ်းတမ်းအရေးသားတုံးနှုတ်မှုမျိုးတွေကိုပြန်တွေ့လာရတာဖြစ်ပါတယ်။တရုတ်အနေနဲ့ထိုင်ဝမ်ကျောက်ဟာသူတို့ပိုင်းနဲ့ဖြစ်နေတယ်ဆိုပြီးတော့ပြောနေတာပါ။တရုတ်တနိုင်ငံတည်းအလံတလက်ထဲအောင်မှာနှစ်ဖက်ဆွေးနွေးညှိနှိုင်းမယ်ဆိုတဲ့တရုတ်ဆွေးရရဲ့သတ်မှတ်ချက်ကိုလည်းထိုင်ဝမ်သမ္မတဆိုင်ကညှင်းပယ်ထားပါတယ်။ဆိုင်သမရဖြစ်လာတဲ့2016ခုနှစ်ကလေးကဆိုရင်တော့တရုတ်ထိုင်ဝမ်ဆက်ဆံရေးကတင်းမာခဲ့ပါတယ်။2016ကနေပြီးတော့2019ခုနှစ်အတွင်းမှာဆိုလို့ရှိရင်ထိုင်ဝမ်ကျွန်းသားကိုတရုတ်စစ်လေယာဉ်တွေဖျက်ဆီးတာမျိုးထိုင်ဝမ်နဲ့ဆက်နွယ်တဲ့ခီးသွွားလုပ်ငန်းတွေကိုတရုတ်ကနေပြီးတော့ဖျက်တောက်ပစ်တာမျိုးထိုင်ဝမ်ဆွေးရကိုတိမှတ်ပြူတာကိုရုပ်သိမ်းမှုအတွက်နိုင်ငံတကာကိုစီးအောင်ဖြောင်းပြတာမျိုးတွေမှာတရုတ်ကလုပ်ခဲ့ပါတယ်။ဆိုင်အနေနဲ့လည်းအခုလိုမျိုးသူပြန်ရွေးခါတဲ့ပေါ်တရုတ်ဘက်ကဖိအားတွေပို့လာနိုင်တယ်ဆိုတာကိုသိတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်တရုတ်ရဲ့ချေချောက်မှုကိုရင်ဆိုင်တဲ့နေရာမှာတော့နိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုတက်နိုင်တဲ့လောက်ရှေ့ရှုပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောဆိုထားပါတယ
်။ဩစတြေးလျနိုင်ငံမှာတော်မီတွေကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့သဘာဝတော်ရန်တရိတ်ဆန်တွေကိုပြန်လည်ပြုစုပြောထောင်ဖို့နဲ့ကာကွယ်ဖို့အတွက်ဒေါ်လာ34သန်းလောက်နဲ့ညီမျှတဲ့ဩစတြေးလျဒေါ်လာ150သုံးဆွဲမယ်လို့ဩစတြေးလျအစိုးရကကြေညာပါတယ်။တော်မီကြောင့် ရေဟာဒေတာစနစ်မှာကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ဗန်ဒါရေးဝန်ကြီး George Friedenberg ကဒီကနေ့ပြောပါတယ်။ Port Macquarie မှာကိုအလာဝက်ဝင်လေးတွေကိုကုသပေးနေတဲ့ဆေးရုံကိုသွားလေ့လာစဉ်သူကခုလိုပြောခဲ့တာပါ။နိုင်ငံတော်ဝန်တော်မီတွေကြောင့်တော်ရိုင်းတရိတ်ဆန်တန်1200ကျော်သေးကြခဲ့တယ်လို့တဘာဝတော်ရိုင်းတရိတ်ဆန်တွေကိုထိမ့်သိမ်းဆောင်လျှောက်တဲ့ WWF Australia ကခန့်မှန်းထားပါတယ်။အများဆုံးသေဆုံးခဲ့တာကတွားတွားတော်ဝါတွေဖြစ်ပြီးတော့ဒုတိယအများဆုံးကငှက်တွေဖြစ်ပါတယ်။အဲ့ဒီနောက်အများဆုံးသေဆုံးခဲ့ကြတာကတော့နိုးတိုက်တော်ဝါတွေဖြစ်တဲ့ကိုအလာဝက်ဝင်လေးတွေ၊တားပိုက်ကောင်တွေ၊တားပိုက်ကောင်ထက်အရွယ်သေးတဲ့ဝါလာဘီတွေ၊ဖြူးကောင်တွေနဲ့တူတဲ့အန်ခန်ဒါတွေ၊ဝက်ဝင်အသေးစားလေးတွေနဲ့တူပြီးတော့တားပိုက်အိပ်ပါတဲ့ဝမ်ပက်လေးတွေဖြစ်ပြီးတော့ပါတယ်။ကိုဝါလာဝက်ဝင်လေးတွေတင်ကောင်းရည်တသိန်းကနေနှစ်သိန်းကြားတည်ဆုံးခဲ့တယ်လို့ WWF ကခန့်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲဒီတော်မီတွေအကြီးအကျယ်လောင်းနေတဲ့နေရာတွေမှာအပူချိန်ကျပြီးတော့လေတိုက်နှုံရောလာတာကြောင့်တော်မီတွေကိုထိနိုင်တဲ့အခြေအနေများလာနေပြီလို့ပြည်သက်တာဝန်ရှိသူတွေကပြောပါတယ်။မီးပိတဲ့အဆိုးဆုံးခန်းနေရာတဲ့ New South Wales ပြည်နယ်ကတချို့နေရာတွေမှာမီးကိုစူးစားနှိမ့်သက်ရတဲ့အခြေအနေကနေမီးမကူးအောင်ကာကွယ်တဲ့အခြေအနေရောက်နေပြီလို့ပြည်သက်တပ်ဖွဲ့ဝင်တွေကပြောပါတယ်။
အမေရိကန်ပြောင်းစုတောင်ပိုင်းနဲ့အရှေ့ပိုင်းမှာနွေဦးပေါ်မှာတိုက်လေရှိတဲ့မုန်တိုင်းပုံစံမျိုးမုန်တိုင်းတိုက်တာကြောင့်ဒီသတင်းပတ်တွေအတွက်မှာပြည်내တော်များများပူနွေးတဲ့ရာသီဥတုအခြေအနေနဲ့ကြုံရပါတယ်။ Texas, Oklahoma, Louisiana နဲ့ Alabama ပြည်နယ်တွေမှာမုန်တိုင်းကြောင့်မလို့အနည်းဆုံးလူ70ဦးသေဆုံးပါတယ်။လေပြင်းကြောင့်လက်စစ်မီးတွေပြတ်တောက်သလိုပဲသစ်ပင်တွေလည်းအမြင့်ကနေပြီးတော့ကျွတ်ထွက်သွားပါတယ်။နိုင်ငံတောင်ပိုင်းပြည်နယ်တွေမှာလည်းရေကြီးရေလျှံမဲ့ NDA 3 ပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကမှာခုချိန်ဟာပုံမှန်အရဆောင်းဖြစ်ပေမဲ့လို့အရှေ့မြောက်ပိုင်းပြည်နယ်တွေမှာမနေ့တနင်္ဂနွေနေ့ကစံချိန်တင်ပူနွေးတဲ့ရာသီဥတုအခြေအနေမှာရှိနေခဲ့ပါတယ်ခင်ဗျာ။ Direct from Washington The
Voice of America တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုဦးတို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းလာလေးထဲမှာတော့ရခိုင်ပြည်နယ်တွင်ကစစ်ရေးပြည်ပခါတွေနဲ့စစ်ရဲ့နောက်ဆက်တွဲပြဿနာတွေအကြောင်းဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားမင်းပြအန်းနဲ့မြေပုံမြို့နယ်တို့မှာမနေ့ကအထိတိုက်ပွဲတွေပြင်းထန်နေပါတယ်။မြောက်ပိုင်းမဟာညီနောင်မဟာမိတ်သုံးဘွဲ့ကတော့2020စံပိုင်းကလေးကအပြစ်ရဖို့ထုတ်ပြန်ထားပေမဲ့တပ်မတော်ဘက်ကရခိုင်မြောက်ပိုင်းကိုအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေရတာဖြစ်တယ်လို့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်။သတင်းပြည်စုံကို VOA သတင်းတောက်ကိုသက်နိုင်ကတင်ပြပေးထားပါတယ်ရှင်
။ရခိုင်မြောက်ပိုင်းကမြို့နယ်၄ခုလောက်မှာပြီးခဲ့တဲ့ဇန်နဝါရီလ၁ရက်နေ့ကနေဒီနေ့ထိဆိုးရွားတက်တဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အချင်း၄၀နီးပါးတိုက်ပွဲဖြစ်ပေါ်ခဲ့ပြီးထိတွေ့မှုများစွာကတော့ရန်ကုန်စစ်တွေကလန်ချောက်ဖြစ်တယ်လို့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်။
ရန်ကုန်စစ်တွေဒီကားလမ်းတစ်ချောင်းမှာဆိုလို့ရှိရင်တော့ဒီ KE ရဲ့စစ်တရက်ပေါ့နော်အဲ့ဒီမြေတွေကတော့အဲ့ဒီမှာဒီမြန်မာမျိုးနေထင်းမှာတိုက်ပွဲဟိုဇန်နဝါရီ7ရက်နေ့တနေ့ထင်းမှာကို၄ချိန်လောက်ဖြစ်တာရှိနောက်ပြီးလို့ရှိရင်ဒီတခြားနေရာတွေမှာလည်းပဲအဲ့ဒီမှာတိုက်ပွဲတွေအမှမြေပုံမျိုးနေထင်းမှာဖြစ်တာရှိတယ်ဟိုဒီရပိုင်းမှာတော့ဒီအဲ့ဒီဟိုစစ်တရံကားလမ်းတစ်ချောင်းမှာအထူးသဖြင့်တော့ဒီဟိုအန်းနဲ့မြေပုံကြားနောက်ပြီးလို့ရှိရင်ဒီဟိုဒီမင်းပြားနဲ့မြေပုံကြားပေါ့နော်အဲ့ဒီနေရာဒီမှာဒါတိုက်ပွဲတော်တော်များများဖြစ်တာတွေ့ရတယ်ဒါပေမဲ့ဗမာစစ်တပ်ဘက်ကတော့သူတို့ဒီဒီဇန်နဝါရီလ1ရက်ကနေ7ရက်အတွင်းမှာပေါ့နော်အဲ့ဒီမှာဒီသူတို့ကကတိကျကြချဆုံးမှုကတော့85ဦးရှိပြီးတော့ဒီတိကျကြတာရတာက24ဦးရှိတယ်နောက်တိုက်ပွဲပေါင်းကတော့38ချိန်ဖြစ်ခဲ့တာပေါ့နော်ဒီဇန်နဝါရီလဒီရက်ကနေ7ရက်ရမှာ
ပေးတဲ့ဇန်နဝါရီလ၁ရက်နေ့ကလေးကစတင်ပြီးတော့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့အနေနဲ့နှစ်လသက်တမ်းအပြည့်ရဖို့ထုတ်ပြန်ထားပေမဲ့တပ်မတော်ဘက်ကအင်အားအလုံးကြီးနဲ့ထိုးစစ်ဆင်လာတာကြောင့်ရခိုင်မြောက်ပိုင်းတိုက်ပွဲတွေပြင်းထန်လာရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။တို့ကျွန်တော်တို့ဘက်ကတော့ဒီနစ်ဆန်ကလေးကစတင်ပြီးတော့မှကျွန်တော်တို့ဒါကိုခုခံကာကွယ်ရေးပုံစံနဲ့ပဲကျွန်တော်တို့သွားနေတာဖြစ်တယ်။နောက်ဒီပြဿနာတွေကိုကျွန်တော်တို့ငြင်းငြင်းချမ်းချမ်းနဲ့ဒါဖြေရှင်းနိုင်အောင်ဟိုပညာချက်လေးကျွန်တော်တို့ဘက်ကထုတ်ထားတာပေါ့နော်ဒါထိုးစစ်တင်မလုပ်ဘူးဆိုတဲ့ပညာချက်ကိုထားပြီးတော့လက်တန်းတိုးထားတာရှိတယ်။ဒါတော့အဲ့ဒါကြောင့်လည်းပဲကျွန်တော်တို့ဘက်ကထိုးစစ်လုပ်တာလုံးဝမရှိဘူး။နောက်ဒီမြန်မာစစ်တပ်ဘက်ကတော့သူတို့ဒီအင်အားအလွန်ကျွန်ဖြစ်တဲ့နေမှုတွေနဲ့ဒီထိုးစစ်ရဲ့အခိုက်လာတာတွေကိုဟိုကျွန်တော်တို့ဘက်ကဒါခုခံကာကွယ်နေရတာဖြစ်ရှိတယ
်။အခုလိုရန်ကုန်စစ်တပ်ကလည်းမပေါ်မှာတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ရန်ကုန်ကိုပြည့်စုံနေတဲ့ကားတွေဟာလမ်းပိတ်ဆို့မှုတွေနဲ့ကြုံတွေ့နေရပြီးတော်ရဲလာရဲအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကာသမာတူဦးကပြောပါတယ်။
ဖြစ်စဉ်နေဆိုလို့ရှိရင်တော့လုံးမရရင်တော့အဲ့ရတယ်ဗျာအချွေလို့မရှိပါဘူးသူကတော့တင်ပြမှုဆိုလို့ရှိရင်ကျွန်တော်ကရက်ခါမှာပြီ
မနေ့ကလည်းမင်းပြမျိုးနေနဲ့ရတဲ့တောင်မျိုးနေဖက်မှာအစိုးရတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်နှစ်ဖက်တိုက်ခိုက်တံရရတာတွေရှိတယ်လို့ခိုင်တုခါကဆက်ပြောပါတယ
်ဩဟုတ်ကဲ့ခင်ဗျာဒီမနေ့ကဇန်နဝါရီလ12ရက်နေ့မှာတော့ဒီ
မြင်းလေတနအိမ်20မိနစ်ကဆက်တယ်ပြီးတော့မှဒီမြင်းပြောင်းမြို့နယ်ဟိုမြင်းသားရွာရဲ့အရှိတောင်ဘက်2ကီလိုမီတာလောက်အမှားရှိတဲ့တောင်ကန်းကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီထိုးသိမ်းတိုက်ခိုက်လာတာရှိတယ်ဆိုတော့ဒီပထမဟိုထိုးသိမ်းကတော့ဒီတော့တက်လန်သွားပြီးတော့ဟိုနောက်ပြီးတော့ဒီညနေ 3:20 မှာထပ်ပြီးတော့ထိုးသိမ်းတာရှိတယ်ဆိုပြီးတော့ပြန်ဆုတ်သွားတာပေါ့နော်ဒီဘက်ကအတိတ်အကြဆုံးတွေလို့ရှိတယ်ဒါပေမဲ့အသေးစိတ်တော့မပြရသေးဘူးနောက်တစ်ခုကတော့ဒီရသေးတောင်ဘက်မြို့နယ်ဘက်မှာလည်းပဲဒီအဲ့ပွေးတွေကြီးကြီးမားမားမရှိပေမဲ့လေဒီနေ့လေတနားရီ20မိနစ်ကစပြီးတော့မှဒီညနေ6နာရီခန့်ပေါ့နော်အဲ့ဒီတနားရီ24ကနေဒီညနေ6နာရီခန့်အချိန်မှာလည်းမကြီးအချိန်ပေါင်း130ကျော်တော့ပြခတ်ခဲ့တာရှိအဲ့ဒီမှာဒီကင်မရာ936 938ဒီစိုက်တဲ့ဒီတေးတောင်ဒီဘက်နေပြီးတော့ဟိုပြစ်တာရှိတယ်နောက်ပြီးလို့ရှိရင်ဒီတေးတောင်ဒီရေစိုးရှောင်းဗျူဟာကလည်းပဲအချိန်30ကျော်ဖြစ်တာရှိ
အခုလိုရခိုင်လက်နက်ကန် AA ဖက်ကဆဆွေးပြောဆိုချက်တွေနဲ့ပတ်သက်ပြီးမေးမြန်းဖို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးနဲ့တပ်မတော်တတိမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံမဖြစ်ဆိုခဲ့တာလည်းဖြစ်ပါတယ်ရခိုင်နယ်ပိုင်းမှာခုလိုတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အမျိုးနေနဲ့မြေပုံမျိုးနေတွေဖက်မှာစစ်ဗေးဆောင်ဥယျာဉ်အရင်က100လောက်သာရှိပေမဲ့အခုလက်ရှိရှင်မှာတော့400ကျော်ထိရှိလာတယ်လို့အမျိုးနေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ
်။ဟုတ်ကဲ့တိုးလာတယ်များအကုန်လုံးဟုတ်ပါ့။အခုဆိုရင်400ကျော်ပေါ့ဒီများတလက်ဘက်ကရဲ့နောက်ပြီးတော့ဒီမင်းလဲမောင်းပေါ့နော်နောက်ဦးမေချောင်းအဲ့ဒီဘက်ကလည်းဆိုနောက်ပြီးတောင်ပေါ်ပါနေတဲ့ဒီချင်းတန်းကလည်းလေဒီကလေးဆက်ရအောင်ဒီလိုခလုံးလာကြတာဒီချင်းမျိုးနေကတော့ဘို့ဒီမျိုးနေတွေကပါ
ပြီးခဲ့တဲ့2019ခုနှစ်မှာလေအစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တနေ့လုံးနီးပါးတိုက်ပွဲတွေပြင်ထန်ခဲ့ပြီးတိုက်ပွဲတွေမှာရသားတေဆုံးသူ100ကျော်ထိရှိပါတယ်အဲ့ဒီတေဆုံးသူတွေထဲမှာကလေးငယ် 16 ယောက်ပါဝင်တယ်လို့ကလေး36ယောက်ထိပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ UNICEF ကထုတ်ပြန်ထားပါတယ်
ကိုတက်နိုင်ပြပြသွားခဲ့တာပါရှင်အခုလို AA နဲ့အစိုးရတက်ရဲ့စစ်ပွဲတွေကြောင့်လုံခြုံရေးအရာညမထွက်ရအမိန်ထုတ်ပြန်ထားတဲ့ပလောဝါမြို့နယ်မှာဒေသခံအများစုဟာနေရက်ပြန်မလာရဲကြသလို AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့လုံခြုံရေးအရာဖမ်းဆီးစစ်ဆေးခံရမှာကိုလည်းစိုးရိမ်နေကြတဲ့အကြောင်းချင်းအရက်ဖွဲ့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်AA ဘက်ကတော့ပလဝဒေသခံတွေကိုနှိပ်စက်ညှဉ်းပန်းတာတွေထပ်ပြီးလုပ်မှာမဟုတ်တဲ့အကြောင်းနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းမရှိခဲ့တဲ့အကြောင်းဒီနေ့မနေ့ပလဝမြို့ကြီးလေရွာမှာသူတို့သဘောထားကိုရှင်းပြသွားပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင်
ဇန်နဝါရီ6ရက်ကရခိုင်လက်နက်ကိုင် AA အဖွဲ့တွေဖမ်းဆီးခေါ်ဆောင်သွားရဲပလဝမြို့နယ်ကြီးလေရွာဒေသခံတရားကြော်ထဲမှာတချို့ကိုစစ်ဆေးမေးမြန်းစဉ်ရိုက်နှက်ခဲ့ကြောင်း AA ဘက်ကဇန်နဝါရီ12ရက်မှာကြေညာချက်ထုတ်ပြန်ပြီးဝန်ခံခဲ့ပါတယ်။ကြေးရွာပေါင်း400ဝန်းကျင်လောက်ရှိရဲပလဝမြို့နယ်ဒေသခံအများစုကတော့ဖမ်းဆီးခံရမှာကိုကြောက်ပြီးနေရက်မပြန်သူတွေများလာကြောင်းချင်းရပ်ဘတ်အဖွဲ့စည်းတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ13ရက်မနက်ပိုင်းမှာအင်အား200ဝန်းကျင်လောက်ရှိတဲ့ AA တပ်ဖွဲ့ဝင်တွေဟာကြီးလေရွာဒေသခံတွေကိုရွာအထက်တန်းကျောင်းခွဲမှာစုခေါ်ပြီးသူတို့အနေနဲ့ရိုက်နှက်တာတွေဆက်မလုပ်သလိုဖမ်းဆီးခဲ့တဲ့ချင်းအမျိုးသမီးကိုလည်းလင်းပိုင်းအကြမ်းမဖက်ခဲ့ကြောင်းရှင်းပြခဲ့ပေမဲ့ဒေသခံတွေကတော့စိုးရိမ်နေသေးပဲလို့စစ်ဆောင်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်
မနေ့ကတော့ဇာတာတွေကိုဒီဇာတာဇာလုံးကလူတွေကိုအစီအဝေးပေါ်တယ်။အာဒီဇာမှာကျွန်တော်တို့ပတင်းကြည့်ဖို့မလုပ်ပါဘူး။ပစ္စည်းတွေပါတယ်လက်မခံခံလို့ဆိုတဲ့ဟာတွေတော့ပါဆိုပြီးတော့သူတို့ကသူကောမဲ့လုပ်တယ်။အနည်းနာဝန်ကျင်မှလည်းဟိုကဖမ်းတယ်၊စီးတယ်၊ရိုက်တယ်၊နှိပ်စက်တယ်။ပြီးတော့တချို့ကအဲ့လိုမျိုးစကားအစီအနဲ့ချင်းချတာတွေဟိုမီလန်ပေါင်းစပ်အဲ့လိုမျိုးရှိတော့ရှင်းပြောမယ်ဆိုရင်ဒီဘာရင်းနဲ့ကောင်းတဲ့လူတွေပြောမယ်ဆိုနိုင်တဲ့ပုံကိုယ်တွေဒေတာမှာနည်းနည်းနာမည်ကြီးတဲ့လူတွေဆိုတော့ပို့ပြီးတော့ကြောက်ရတယ်အဲ့လိုမျိုးမျိုးထားလေးရှိတယ်။ဒီတော့အမေကအံတွေပြေးနိုင်တဲ့အမေထောက်မှရှိတယ်ဆိုတဲ့အမေသားနဲ့သူကအရန်ကြောက်နေတယ်
ပလဝမြို့နယ်တွင်ကစစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းကတောင်းရှိသူတို့က VOA ကိုပြောသွားတာပါတပ်မတော်ဘက်ကိုတရင်ပြပို့နေရသူတချို့ဟာပလဝဒေသကနေထွက်ပြေးလွတ်မြောက်နေရဆိုရဲ AA အဖွဲ့ရဲ့ဇန်နဝါရီ12ရက်ထုတ်ပြန်ချက်ဟာဒေသခံတွေကိုစိုးရိမ်မှုပိုများစေကြောင်းခုမီချင်းအမျိုးအနွယ်စုရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီကဦးစောမြကပြောပါတယ
်သူတို့ရဲ့ထုတ်ပြန်တဲ့အထဲမှာကြတော့သူတို့အတော့ရန်သူပေါ့အစိုးရတရင်ပြပြီးရှိလို့လာရှာလာပါအဲ့လိုထုတ်ပြန်ချက်မှာအဲ့လိုမျိုးတွေ့တယ်ကျွန်တော်တို့ကဒီတော်လည်းအဖွဲ့ကို response ဖို့ဆိုတာမဖြစ်နိုင်ဘူးလေအစိုးရတတိယပေးတွေကထွက်ပြေးလွတ်မြောက်သွားတယ်တဲ့အဲ့လိုပြောတယ်ဆိုတော့ကျွန်တော်ကဘလို့အဲ့ဒီရွာကနေခီးသွားတဲ့လူကြီးကအဲ့ဒီအစိုးရတတိယပေးလို့ဆွတ်ဆွတ်လိုက်တာလည်းအတူတူပဲဆိုတော့သူတို့လည်းပြန်လာလို့ဆိုတော့ဆက်ဆဲသွားမယ်
ပလောဝမြို့နယ်ထဲမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့2015ခရဲကတိုက်ပွဲစဖြစ်နေပြီး2019ထဲမှာတိုက်ပွဲတွေစိတ်လာပါတယ် Shakhan Lanagan Ego Sanyin Siyo Mui Lonnie Sure Soswe Jane Chimbine Muda Lodo Guzale Uwe Dengo E Baga Pansi Tenengkea Akusoin Nala Shibi Pibare Chin Yaba Poe Siyuine Balawa Miu Didaga Nigaro Duru Didama Siboye Jashi Lama Soyini Jangle Biaware
ကိုစောထက်ပြပြခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်ထဲမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရဲ့တနှစ်ကျော်ကြာလာတဲ့စစ်ပွဲတွေအတွင်းတနှစ်တခြားတိုးလာနေတဲ့စစ်ဆောင်တွေဟာစာဝတ်နေရေးအတွက်အခက်အခဲတွေရှိလာနေပါတယ်အထူးသဖြင့်မြောက်ဦးမြို့နယ်တိန်ညိုစစ်ဘေးရှောင်စခန်းမှာတောက်တုံးရေးပြတ်လက်သွားတဲ့အတွက်မတန့်ရှင်းတဲ့ရေတွေကိုတုံးဆွဲနေကြရပြီးကျမ်းမာရေးပြဿန
ဆောင်စကန်းသာဝန်ခံဦးဝေလအောင်ကပြောပါတယ်ကျွန်တော်တို့ဒီမျိုးစိတ်ပျက်ဆောင်စကန်မှာဒီလွန်ခဲ့တဲ့လဝက်လောက်ကနေပြီးတော့ဇေရာစိတ်ပျက်ဆောင်စကန်ဝန်ထမ်းမှာရှိတဲ့ဇေရာကြီးခန်းချောက်တော့တယ်ဗျာဟိုလက်ရှိရှင်တွေကဒီစိတ်ပျက်ဆောင်ရဲ့နောက်မှာရှိတဲ့ရထားလမ်းတူမြောင်ပေါ်လေးအဲဒီတူမြောင်တွေကမတန်းရှင်းတဲ့ရေကိုခပ်ပြီးတုံးနေရရှင်တွေဖြစ်နေတယ်ဒီတောက်ရွာကြတော့ ဘွားသူတွေကဒိန်ညိုတိုက်နဲ့စေယုံမှာစေကူသမှုခံယူနေရတဲ့အခြေအနေကိုတော့ဥဝေလောက်အောင်ကဆက်ပြောပါတယ်
ကျွန်တော်မတက်ချင်းနေရီကိုစားပြီးတုံနေရပြီဆိုတော့ဒီကျမ်းမကြီးကလည်းဝမ်းရှုံဝမ်းပြတ်တွေကလည်းစားပြီးဖြစ်နေတာပေါ့ဗျာဒီလိုပုံစံနဲ့ဆက်သွားရင်နောက်ဆိုကျမ်းမကြီးရှင်တွေကပုံပြီးစွန့်ရတဲ့အခြေအနေရှိရပြီဒါမဲ့ဟိုကလေးတွေဒီကြီးတွေကဆိုတနေ့ကို50လောက်တို့ရှိတာပေါ့ဗျာကျမ်းမကြီးတောင်းချင်မှကြတော့ကျွန်တော်ကစင်ညိုတိုက်နေစေနဲ့ဘစ်စင်ကတ်မှာတည်ရှိရရှင်လေကျွန်တော်တင်းညိုတိုက်နေစေမှာပဲတွားပြီးကုသခံရလို့ရှိတယ်ဗျာဒီစေရင်ကလည်းကျွန်တော်တို့ဒီစေသက်ဆောင်တွေကိုအခမဲ့ကုသပေးရရှိတယ်ဆရာဝန်တွေကတော့ဆေးဝါးရအခက်အခဲရှိမှာပေါ့ဗျာဆေးဝါးကတော့ဆရာဝါးဘက်ကနေပြီးတော့အခက်အခဲတွေကရရှိမှာ
တိန်ညိုတိုက်နဲ့ဆေးရုံမှာလည်းဆေးဝါးလိုလောက်မှုမရှိတဲ့အခြေအနေမှာရှိနေပါတယ်။ကောက်ရီ၃ရီရရှိဖို့အတွက်ဒီနယ်အစိုးရနဲ့နိုင်ငံတကာကြက်ချင်တွေအဖွဲ့ ICRC ထံအကူအညီတောင်းထားတယ်လို့ဥဝေလက်အောင်ကဆိုပါတယ်။တင်ယူစစ်ဘေးချောင်စကန်တောက်သုံးရင်ပြဿနာဖြေရှင်းမှုအတွက်ရခိုင်ပြည်နယ်တဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနကနေနေပြည်တော်မှာဌာနဆိုင်ရာတွေကိုတင်ပြထားတယ်လို့ဦးစီးရာရှိဦးရဲမင်းဦးကပြောပါတယ
်သူတို့အသုံးပြုနေတဲ့ရခိုင်ခန်းသွားတာပေါ့နော်ခန်းသွားတဲ့အခါအဲ့ဒါကျလက်တလုံးဟူရေးပြီးဟိုဘေးကနီးကပြည်ချိုးရင်းမှုအတွက်350လိုတယ်ပေါ့350လိုတဲ့ဟာကိုဒီမြို့နယ်ရှိခန်းကနေကျွန်တော်တို့မြောက်ဥက္ကရာကိုတင်လာတယ်မြောက်ဥက္ကရာကနေကျွန်တော်တို့ရှိရောက်အဲ့ဒါအခုကျွန်တော်တို့နေပြည်တော်ကိုပို့မှာပေါ့နော်အဲ့ဒီတော့လည်းသူတို့ဘယ်လိုဆက်ပြီးတော့ပြရမလဲဆိုရင်ကြည့်ရမှာပေါ့
။တိန်ညူစစ်ဆောင်စကန်းကနေပေ3000လောက်กว่าဝေးတဲ့ရန်ချောင်းကရေတွေကိုစကန်းတွင်းရေကန်ထဲစုပ်ယူဖို့ရေစုပ်ဆက်တဲ့စီတွေလိုအပ်မှာဖြစ်ပြီးစည်ရင်သွက်ချက်ရကြံ့ငွေ350ကုန်ကြမှာဖြစ်ပါတယ်။လက်ရှိမှာမြောက်ဦးအုပ်ချုပ်ရေးရုံးကနေရေစုပ်ဆက်တလုံးထောက်ပပေးထားပြီးလို့တိန်ညူစစ်ဆောင်စကန်းတာဝန်ခံဦးဝေလက်အောင်ကပြောပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာမြင့်နေတာဖြစ်ပြီးစစ်ဆောင်သသိန်းကျော်ထိရှိလာနေပြီးတော့စာဝတ်နေရေးပညာရေးအခက်အခဲတွေလည်းရှိလာနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုမန္တလေးတက္ကသိုလ်ကျောင်းသားတမကရဲ့ထိုင်တဲ့ဘိတ်ကိုကြည့်ကြရအောင်ပါ။မန္တလေးတက္ကသိုလ်ကျောင်းသားများတမကကထိုင်တဲ့ဘိတ်နဲ့ဆန္ဒပြနေတာဒီနေ့၄ရက်ရှိလာနေပြီးတက္ကသိုလ်အာဏာပိုင်တွေကအဓိပတိလမ်းဝင်ပေါက်နဲ့ပင်မအဆောက်အုံဝင်ပေါက်တွေကိုပိတ်လိုက်တာကြောင့်အခုဆရာမတွေနဲ့ကျောင်းသူကျောင်းသားတွေအသွာလာခက်နေပါတယ်။မန္တလေးတက္ကသိုလ်ဝင်ထဲမှာစားတောက်ဆိုင်တန်းတိဆောက်ရေးတင်တာမခေါ်ပဲစောက်ခွင့်ပေးတာကိုစုံစမ်းစစ်ဆေးပေးဖို့ပညာရေးဝန်ကြီးဌာနကိုတောင်းဆိုထားတာ၄လကျော်ကြာလာပြီမဲ့အရေးယူဆောင်ရွက်မပေးတဲ့အတွက်အခုလိုတောင်းဆိုနေတာကိုရန်ကုန်အခြေစိုက်ကျောင်းသားတမကအဖွဲ့ကိုဖွဲကလည်းအမြန်ဆုံးဖြည့်ရှင်ပေးဖို့တောင်းဆိုလာပါတယ်ဒီအကြောင်းအပြည့်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်မန္တလေးတက္ကသိုလ်စားတောက်ဆိုင်နဲ့တိဆောက်ရေးကိစ္စနဲ့ပတ်သက်ပြီးပါမောက္ခချုပ်ဒေါက်တာတီရာဝင်းကတင်နာမခေါ်ပဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးလိုက်တာကြောင့်ကျောင်းသားတမကကပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကစပြီးဆန္ဒပြခဲ့ကြတာပါဒီကိစ္စကိုစုံလင်းစစ်ဆေးဖို့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းဦးဆောင်တဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ5ရက်နေ့မှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုယ်တိုင်ဖွဲ့စည်းပေးခဲ့ပေမဲ့လေးလကျော်လာတဲ့အခုချိန်အထိအပြစ်သက်ဆုံးဖြတ်ချက်ရလဒ်ထွက်မလာတဲ့အတွက်မန္တလေးတက္ကသိုလ်ကျောင်းသားများတမကကပြီးခဲ့တဲ့ဇာတာပတိ9ရက်နေ့မှာတပိတ်ပြန်လည်စတင်ခဲ့တာဖြစ်ပါတယ် အခုလိုကျောင်းသားတွေဆန္ဒပြလာတဲ့နောက်မှာကျောင်းသားဝင်ရှိသူတွေကအဓိပတိလမ်းဝင်ပေါက်နဲ့ပင်မအဆောက်အဦဝင်ပေါက်တွေကိုပိတ်လိုက်တဲ့အတွက်ဆရာဆရာမတွေနဲ့ကျောင်းသားကျောင်းသူတွေအတွက်တွာလာရေးမှာအခက်အခဲကြုံလာရတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမတ်ရမင်းသူကပြောပါတယ်
ဒီမှာကနေပြီးတော့မန္တလေးဆိုကျောင်းသူတွေအဖွဲ့ဥပဒေချိုးဖောက်လို့တပိမောက်တဲ့အခုလိုကျောင်းသားသူတွေအေးတပိမောက်တဲ့အခါမှာလည်းသူကဥပဒေချိုးဖောက်မှုကိုဆက်ပြီးလုပ်နေတကယ်ဆိုလို့ရှိရင်တက္ကသိုလ် area ဆိုတာဒီအများကြီးဒီပိုင်းပေါ့နော်ဒီ public land မှာဒီလိုလိုသွားလာခွင့်ရှိရဲကျောင်းစွာထောင်လည်းမဟုတ်ဘူးအခုပုံစံကအကုန်လုံးပိတ်ဆို့ထားတဲ့ထောင်ပုံစံမျိုးနဲ့ဖြစ်နေတယ်ပြီးတော့ကျောင်းသားချုပ်ကဒီအများကြီးဒီပိုင်းတက္ကသိုလ်ပေါ့နော်အဲ့ဒါကိုဒီကိုပိုင်း area လိုမျိုးပဲဝင်ချုပ်ထားတယ်ပေါ့နော်
အခုလိုတက္ကသိုလ်ကျောင်းဝင်ကိုကိုပိုင် area လို့ထိန်းချုပ်ထားတာကြောင့်မန္တလေးတက္ကသိုလ်ပေါမောက်ခချုပ်ဒေါက်တာတရားဝင်းရဲ့လောက်ရဟာနိုင်ငံတော်တမရညွှန်ကြားချက်နဲ့တည်ဆဲဥပဒေတွေကိုဖောက်ဖျက်ရကြနေတယ်လို့လည်းပြောပါတယ်။ဒါအပြင်ကျောင်းသားတမကတွေအနေနဲ့စုံစမ်းစစ်ဆေးမှုအဖြေမရမချင်းတပိတ်မောက်ကော်မတီဖွဲ့စည်းပြီးထိုင်တပိတ်ပြုလုပ်တောင်းဆိုသွားမယ်လို့လည်းပြောပါတယ်။ဒုတိယပေါမောက်ခချုပ်ဒေါက်တာတင်ထွန်းအောင်ကတော့မန္တလေးတက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ဟာစုံစမ်းမှုအဖြေကိုစောင့်ဆိုင်းနေစေဖြစ်ကြောင်းပြောပါတယ်။
ဝင်လေပြည့်ကျွန်တော်လည်းကျွန်တော်တို့ကြာရှိတာကျွန်တော်တို့အရာလုပ်ငန်းတွေတိုင်းလည်းအကုန်လုံးသွားခဲ့ပြီးရှင်တာဆိုတဲ့ခါကျတော့ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီရာဒီချင်းကြီးကျွန်တော်တို့ပဲစောင့်နေကြတာမျိုးဖြစ်နေတာပေါ့နော်အဲ့ဒါကကျတော့ကျွန်တော်ကမစောင့်ရဘူးတယ်လေးပဲမရှိဘူးပေါ့နော
်တင်တာမခေါ်ပဲရင်းနှီးတဲ့လုပ်ငန်းရှင်ပေါ့လုပ်ပိုင်ခွင့်ပေးခဲ့တဲ့ပေါမောက်ခချုပ်ဒေါက်တာတီရာဝင်းကိုဝန်ထမ်းဥပဒေနဲ့အညီယာရုကနေယာယီရဆိုင်ပေးဖို့ကိုဆန္ဒပြကြောင်းသားတွေကလှူလာနေကြတာပါပြေးခဲ့တဲ့နှစ်တုန်းကကျောင်းသားတပိတ်မှာပူပေါင်းပါဝင်သူများခဲ့ပေမဲ့အခုတစ်ခေါက်ပြန်လည်စတင်ခဲ့တဲ့တပိတ်မှာတော့ကျောင်းတာဝန်ရှိသူတွေကဝါဒဖြန့်မှုတွေရှိနေတယ်လို့မယမင်းသူကပြောပါတယ်
ဒီတပိတ်မှာပူပေါင်းပါဝင်မယ်ဆိုလို့ရှိရင်ထောင်ကြမှာရောဘာလို့ကျောင်းသားလူတွေကို၆လက်နာပေါ့နော်ပြီးတော့ဒီမန်နေဂျာတို့ page မှာဆိုလို့ရှိရင်လည်းတချို့ကျောင်းသားမဟုတ်တဲ့လူတွေကလည်းတပိတ်ထဲမှာပါဝင်နေတယ်ဆိုပြီးတော့ပြောထားတယ်ပေါ့နော်အဲ့လိုမျိုးအများကြီးသူအထင်လွင်အောင်လို့လည်းသတင်းဖြန့်နေရမျိုးရှိတယ်ဒါပေမဲ့လည်းသူတို့ဝါဒဖြန့်နေရလို့ကျောင်းသားတွေကနားလည်တယ်ဘလောက်ပဲသူတို့ဝါဒဖြန့်မစီဘလို့ပဲချုပ်ခွေးမစီကျောင်းသားတွေကတော့တပိတ်ပေါ်ကိုထောက်ခံကြရရှိ
တကြောပြန်ပြန်လဲစတင်လာတဲ့မန္တလေးတက္ကသိုလ်ကျောင်းသားတပိတ်ကိုပညာရေးဝန်ကြီးဌာနအနေနဲ့အမြန်ဆုံးဖြည့်ရှင်ပေးဖို့ကိုရန်ကုန်အခြေစိုက်ကျောင်းသားတမကအဖွဲ့ပေါင်း၉ဘွဲ့ကတောင်းဆိုထားပါတယ်။ဒီဘော်ကိုထိရောက်စွာဖြည့်ရှင်ပေးဖို့နဲ့ဗလိုက်ဆောင်ရွက်မှုတွေရှိခဲ့မယ်ဆိုရင်ကျောင်းသားတမကအဖွဲ့တွေအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့လည်းထုတ်ပြန်ထားပါတယ်။
ကျုပ်တမရရှိချင်းဖြင့်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်တိုင်းရင်မကြသေးခင်ရက်ပိုင်းတုန်းကတော့မြန်မာဆန်ရတုပ်အထုကုလေဟာ KIA ကချင်ဒေသမှာမြန်မာစစ်ရဲနဲ့စစ်မဲ့ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။တရုတ်နိုင်ငံနေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာစစ်ရဲကြားညီညီဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါ။အခုလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြန်မာစစ်ရဲကြားညီညီအတွက်ဘလောက်အထောက်ကူပြုနိုင်ပါလဲမြန်မာညီညီအတွက်စင်ခေါ်ချက်တခုလိုရောယူဆနိုင်ပါလားလမိတ်ငါနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်းဖုန်းနံပါတ်က0123923254ဖြစ်ပါတယ်email လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်စနေနေ့ညနေပိုင်းကတော့ရှိနေပြီ
။ view american တိုင်းရဲ့ဓာတ်ရိုက်လေးလိုင်းစွန်းနေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ကအင်္ဂါညဓာတ်ရိုက်လေးလိုင်းစွန်းနေကအစီအစဉ်မှာပါဝင်စွန်းနေလို့ရင်ဖုန်းနံပါတ် 0923923254 ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇန်နဝါရီလ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည10နာရီတိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာတည်ကြရမှာက
ဇိုင်းတူညရတာတော့ဝန်ထမ်းဖြစ်မှာပေါ့။ဘာလို့လဲကားပါမင်းကိုကွန်တက်တာကိုပြီးတော့ကအနည်းဆုံးသူကပါမင်းအနေလုံးဝင်တယ်ပေါ့နော်ဒေးသုံးရတယ်ဆိုရင်တော့အခွန်ပြက်လာခွဲဒေးလေးရပါစေလို့သူကပေးလိုက်တာပေါ့နော်
လုတ်သက်ရဲ့အစိုးရဝန်ထမ်းတွေကိုကားတင်သွင်းခွင့်ထုတ်ပေးမယ်ဆိုရင်ပြည်တွင်းကားဈေးကွက်ဘလို့ဖြစ်လာနိုင်မလဲဆိုတာကားထုတ်လို့ရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါ။အဲဒီနောက်ဘလော့ဂါတွေပြောသမျှနဲ့တက်တန့်အောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုတော့မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အလုရှင်တဲ့အလုသမားပြဿနာဖြစ်လို့အရက်ဖက်တရားရုံးတွေမှာရင်ဆိုင်ရရင်အချိန်နဲ့ငွေအပူမရှိတဲ့အလုသမားတွေအတွက်အဆင်မပြေပါဘူး။ဒါကြောင့်အလုရှင်အလုသမားကိစ္စတွေကိုတီးတန့်ဖြည့်ရှင်းပေးနိုင်တဲ့အလုသမားတရားရုံးတွေရှိလာမယ်ဆိုရင်အမှုရင်ဆိုင်ရတဲ့အလုသမားတွေအတွက်တရားစီရင်ရေးမှာပို့ပြီးတော့တရားမျှတပြီးအမှုရင်ဆိုင်ရတဲ့ကာလလည်းပုံမြန်လိမ့်မယ်လို့အလုသမားတွေကမျှော်လင့်ပြီးတော့အလုသမားရေးတရားရုံးတွေပေါ်လာဖို့တောင်းဆိုနေကြတဲ့အကြောင်းမြစ်မခသတင်းအေဂျင်စီကတင်ပြပေးထားပါတယ်ရှင်။
လုတ်ရှင်နဲ့လုံမန်းကြမှာအငင်းပွားမှုတွေဖြစ်လာပြီဆိုတက်ဆိုင်ရမြို့နယ်ညှိနှိုင်းဖျံပြေအဖွဲ့မှာအရင်ဆုံးဖြေရှင်းရပါတယ်။အဲ့ဒီမှာမပြေလည်ဘူးဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အငင်းပွားမှုဖြေရှင်းရင်ခုံတမာရီအဖွဲ့ကနေခုံတမာရီကောင်စီတိအစင်းစင်းတက်ပြီးဖြေရှင်းနေတာပါ။အလုတ်ရှင်လုံမန်းအငင်းပွားမှုဖြေရှင်းရင်ဥပဒေအရခုံတမာရီကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘူးဆိုရင်တော့ချမှတ်နိုင်တဲ့အမြင့်ဆုံးပြစ်ဒဏ်ဟာငွေဒဏ်10သိန်းသာဖြစ်တဲ့အတွက်အလုတ်ရှင်တွေကလေးစားလိုက်နာမှုမရှိဘူးလို့သိရပါတယ်။လုတ်ရှင်လုတ်သမားအငင်းပွားမှုဖြည့်ရှင်ဥပဒေမှာထောင်နှံကိုမထည့်သွင်းပေးနိုင်သေးတဲ့အပြင်အလုတ်သမားတွေအနေနဲ့အရက်ဘတ်တရားရုံးမှာလွှဲပြောင်းအမှုရင်ဆိုင်ရမယ်ဆိုရင်နောက်ခံအင်အားမတောင့်တင်းတာကြောင့်အခက်အခဲတွေရှိနေပါတယ်။ဒါကြောင့်မို့အလုတ်ရှင်လုတ်သမားပြည်ထနာတွေကိုမှန်ကန်မြန်ဆန်စွာတည်တံ့ဖြည့်ရှင်ပေးနိုင်တဲ့အလုတ်သမားတရားရုံးတွေပေါ်ပေါက်လာဖို့အလုတ်သမားရေးလှုပ်ရှားသူတွေကလှုပ်ဆောင်နေကြပါတယ်။အလုသမားတရားရုံးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးချုပ်ဦးသက်နေအောင်ကခုလိုပြောပါတယ်
။ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ဒီအလုသမားတွေရဲ့အရေးကိစ္စကိုကျွန်တော်တို့ဦးစားပေးပြီးတော့မှအထူးဖြည့်ရှင်းပေးရမယ့်တရားရုံးများဖြစ်ပါတယ်ခင်ဗျာ။အဲ့တော့လက်ရှိကျွန်တော်တို့အလုပ်သမားတွေဟိုရေခင်းဒီအမှုတွေပေါ့နော်အငင်းပွားမှုတွေဖြစ်လို့ရှိရင်ကျွန်တော်တို့အလုပ်သမားတွေရဲ့အမှုတွေကိုအရက်ဖက်တရားရုံးမှာဒါလွှဲအပ်ပါတယ်ခင်ဗျ။အဲ့တော့အရက်ဖက်တရားရုံးမှာကျွန်တော်တို့အမှုရင်ဆိုင်ရတာအဆင်မပြေပါဘူး။အားကြောင့်မလို့ကျွန်တော်တို့အနေနဲ့ပေါ့နော်ဒါအခုလိုမျိုးဒါအလုပ်သမားတရားရုံးတွေကိုပေါ်ပေါက်လာဖို့လို့တော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်။အဓိကကတော့ဒီအလုပ်သမားတရားရုံးတွေပေါ့နော်ကျွန်တော်တို့ဖွဲ့စည်းဖို့လို့ဆိုတာကတော့ဒါပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့နောက်ကျွန်တော်တို့ဒီဥပဒေပြည်မှန်နိုင်မှာရှိတဲ့ဒါလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်နောက်တစ်ခုကတော့နိုင်ငံတော်အစိုးရပေါ့ဒီသုံးခုကအဓိကဆွေးနွေးရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီအလုသမားတရားရုံးတွေကိုပေါ်ပေါက်ဖို့လို့စဉ်းစားတဲ့အခါမှာဒီအလုသမားတရားရုံးများရဲ့အစဉ်အတန်းပေါ့ဥပမာမျိုးနယ်အစဉ်တရားရုံးထားမလားဒါမှမဟုတ်တိုင်းဒေသကြီးဟိုတရားလွှတ်တော်အစဉ်ရှိတဲ့အားထားမလားပေါ့ဥပမာဆိုပါစို့အင်ဒိုနီးရှားနိုင်ငံမှာဆိုလို့ရှိရင်သူတို့ကပြည်နယ်အစဉ်ထားတာပါဒီတရားရုံးတွေကိုပေါ့နော်သို့တော့ကျွန်တော်တို့နိုင်ငံမှာပေါ်ပေါက်လာမဲ့တရားရုံးတွေကိုတော့ဒါဘယ်လိုပုံစံထားမလဲဆိုတာတော့ဒါကျွန်တော်နောက်မှဆက်ပြီးတော့မှဆွေးနွေးရမယ့်လုပ်ငန်းစဉ်ပါခင်ဗျအ
လုသမားတွေအနေနဲ့အရက်ဘတ်တရားရုံးတွေမှာအမှုရင်ဆိုင်ရပြီဆိုရင်ကုန်ကြစည်းရိတ်နဲ့အလုတ်ပြက်တာတွေရှိနေတာကြောင့်မိမိဘက်ကမှန်နေလျက်နဲ့လက်လျှော့လိုက်ရတာတွေရှိနေတယ်လို့အလုတ်သမားအချင်းချင်းရိုင်းပင်းကူညီပေးရဲ့အဖွဲ့ကတင်းနန်းတာဝန်ခံမက်ခခကခုလိုပြောပါတယ်
။အလုတ်ရှင်အလုတ်သမားငင်းပွားမှုဖြစ်ပြီးရောမှာအလုတ်သမားတရားရုံးပေါ့အရက်ဖက်တရားရုံးကိုသွားရပြီဆိုတာနဲ့ကိုအလုတ်သမားတွေအတွက်ကစပြီးနစ်နာပြီ။အ ਨੇ ဆုံးတော့သူတို့အလုတ်မလုတ်ပဲနဲ့ဒီတရားရုံးချင်းတွေကိုသွားရတယ်။အဲ့ဒီမှာရုံးတစိတ်ကောင်းနေရောကုန်ကြစည်းတွေရောရှေ့နေမငားနိုင်တဲ့ပြဿနာတွေရောဆိုတော့ကျမတို့ကတစ်ခါတလေကြာရင်အလုတ်သမားပြဿနာတွေကမှန်နေရက်နဲ့လက်လျှော့ပေးလိုက်ရတဲ့အခြေအနေမျိုးတွေအများကြီးဖြစ်လာတယ်
။အလုတ်သမားတရားရုံးတွေပေါ်ပေါက်လာဖို့ကလည်းစနစ်တစ်ခုအနေနဲ့တိဆောက်ရမှာမို့အချိန်ယူပြီးစနစ်တကျဆွေးနွေးလုံဆောင်သွားတဲ့နယ်လို့လဲမခခကပြောပါသေးတယ်
လေးဘခေါပေါ်ပေါ့ရေးလို့ပြောလိုက်လို့ရှိရင်ကျမတို့လွယ်လွယ်နဲ့မရပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ကစနစ်တစ်ခုကိုတည်ဆောက်အောင်မှဖြစ်တယ်။အဲ့စနစ်တစ်ခုလွဲသွားပြီဆိုတာနဲ့အာဂတိတရားကြီးကလည်းပိုပြီးကြီးမားလာနိုင်တယ်လို့ဆုံးရှုံးနစ်နာမှုအများဆုံးကလည်းအလုသမာဓုဖြစ်သွားမယ်။ဒါကြောင့်ကျမတို့လွယ်လွယ်နဲ့တော့ဆုံးဖြတ်လို့မရဘူး။ဒါပေမဲ့လည်းအော်နောက်မှပဲနောက်နှစ်ပေါင်း20ကြာမှ30ကြာမှ10နှစ်ကြာမှ15နှစ်ကြာမှဆိုတာတော့လည်းကျမတို့လုံးလို့မရဘူး။ဘာကြောင့်လုံးလို့မရအောင်လဲဆိုတော့အခုအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကြောင့်ပဲကျမတို့အဲ့ဒီလောက်အကြာကြီးသွားလို့တော့အဆင်မပြေဘူးပေါ့နော်။ဒါကြောင့်အများကြီးလုပ်ဖို့တော့လိုပါတယ်ရှက်။ဒါပြိုင်နေတဲ့လောက်ရမှရှိရဲ့။တဆင်ကြီးတဆင်လောက်ရမှရှိရဲ့
။အလုသမားရေးရပြဿနာတွေကိုကုညီဆောင်ရွက်ပေးနေတဲ့ We Generation Network အနေနဲ့2018ခုနှစ်အတွင်းမှာအလုသမားရေးရအမှုကိစ္စ200နီးပါးအထိဖြည့်ရှင်းပေးခဲ့ရပြီးကျော်ချင်းငွေ 3,000 ကျော်ကိုရရှိအောင်ကူညီပေးနိုင်ခဲ့ပါတယ်။အဲ့ဒီ We Generation Network ကဒါရိုက်တာကိုနန္နာစစ်အောင်ကတော့အလုသမားတရားရုံးတွေမှာပါဝင်ရမဲ့သူတွေကအလုသမားဥပဒေနဲ့တက်ဆိုင်တာတွေကိုအကျွမ်းတဝင်ရှိနေဖို့လိုတယ်လို့လည်းပြောပါတယ်။
အဲ့ဒီဥတွေစရင်ဥတွေရနေရိုက်စရာကြီးကိုသုံးနေလဲဆိုရင်တစ်ဆက်တစ်ဆက်လက်ရှိတဲ့စီရင်ဆုံးတွေသုံးတဲ့တရားသူကြီးတွေရှေ့နေတွေအားလုံးမရဒီစနစ်ထဲမှာယင်းမားလာပြီးမှဆက်ဖို့လွယ်မှာပေါ့နော်လက်ရှိကျတော့ဟုတ်ကျွန်တော်တို့ကဘာလို့ဓာရီပြောနေလဲတရားဥရောက်တဲ့အမှုတွေကိုကျွန်တော်တို့သိကြည့်သိလို့လီဘန်လုံးနဲ့ပတ်သက်တဲ့ကိစ္စတွေတရားဥကတအားကိုခက်ခက်ခက်ခက်နဲ့ကိုဖြစ်နေကြတာဒီလီဘန်လုံးလို့ပြောကြတာဒီဥတွေတွေရဲ့တဘာဝနဲ့ဟိုဘက်ကတရားဒီပြည်ဥတွေစနစ်မှာပါဝင်တဲ့လူတွေကရှင်းလင်းလင်းကိုနားမလဲဥတွေကျွန်တော်တို့သိနေတာဒါကလက်တွေ့ပြဿနာပဲလက်တွေ့ပြဿနာဖြစ်တဲ့အတွက်ဟိုဘောကအမှုတွေကနေတိုင်းဘောလူတွေအများကြီးရဲ့ဘောကနေတိောက်တာဖြစ်တဲ့အတွက်ဒါကျွန်တော်တို့ကတချို့ ਆ ရေအတင်းဟိုစီကူမင်းနေတယ်ဘာမှတခုရှိတယ်နောင်ကလာမှမလို့လာဟိုနောင်ကလာမှလိုကောင်းလို့နိုင်နောင်ကလာတော့ကျွန်တော်တို့လိုတဲ့ infrastructure တွေကိုပြင်ရင်းနဲ့ပဲတခါလေးပြင်ထားတဲ့လေပေါ့နော်ဘာလို့မဟုတ်ပါဗျာအဲလူကတရားစီရေးစနစ်ကြီးတစ်ခုလုံးသွားလေဒီမှာလောကိုကြောချင်းလာပေါ့ဒီမှာလောမှာဟိုမှာရှေ့နေဒီကိစ္စဘလို့ကောင်းမှာကျွန်တော်တို့လုံသွားပြီပေါ့ဗျာစဉ်းစားပြီးမလဲပေါ့အဲအဲ့ဒါကြီးကကျွန်တော်စဉ်းစားထားတဲ့နေကိစ္စတွေပေါ့
လက်ရှိမှာလည်းအလုပ်သမားတွေအလုပ်ထုတ်ခံရတဲ့ကိစ္စအများစုကစေယုံတွင်မှာအလုသမားတမကတွေဖွဲ့စည်းတာကြောင့်ဖြစ်ပါတယ်အလုရှင်တွေအနေနဲ့ခုံသမားတိကောင်စီဆုံးဖြတ်ချက်အတိုင်းအလုပြန်မခန့်တော့ပဲဒဏ်ငွေသာပေးဆောင်လိုက်တဲ့အခြေအနေမျိုးတွေကြောင့်တကယ်ထိရောက်စွာဖြည့်ရှင်းနိုင်တဲ့အလုသမားတရားရုံးတွေကိုလိုအပ်နေရပါကျွန်တော်ပိုင်ထက်ပါမြင့်မခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ
မြမခသတင်းအေဂျင်စီကတင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်အခုစီးပွားရေးကဏ္ဍကိုနားဆင်နိုင်ပါပြီအစိုးရဝန်ထမ်းတွေကိုအထူးအခွင့်အရေးအဖြစ်အခွန်ကင်းလွတ်ခွင့်နဲ့ကာသွင်းခွင့်ပေးမယ်ဆိုတာကြောင့်ဝန်ထမ်းတွေအနေနဲ့ကြက်ငွေသိန်းရာနဲ့ချီတွက်ချီကြိုက်မှာဖြစ်ပေမဲ့ပြည်တွင်းကားထုတ်လုပ်သူတွေအတွက်တော့ဈေးကွက်မရေရာမဲ့အခြေအနေကြိုတင်တွက်ဆနေကြရပါတယ်အစိုးရဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်တစ်သိန်းလောက်ချပေးဖို့ရည်ရွယ်ထားပြီးပြည်တွင်းတက်ဆင်ထုတ်လုပ်တဲ့ကားသစ်ဈေးကွက်ကတစ်နှစ်ကိုအစည်းရေ2,000လောက်သာရှိနေတာပါဆော့ဒီစ်မော်တာမြန်မာပြည်တွင်းကားထုတ်လုပ်ရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့မသိင်္ဂီထိုက်ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်ကပ္ပမင်းစရာကအခွင့်တူဖြစ်တယ်ဆိုတာကတော့ဒါရှိရှိဝူးဝူးလဲဆွေးနွေးဖို့လိုမယ်မထင်ပါဘူးအဓိကရည်ရွယ်ချက်ကိုဆရာတို့ဘယ်လိုနားလည်ထားပါလဲရှင
်ကျွန်တော်တို့ဆရာဝန်ထမ်းတွေကဒါလားကနေနေပါတော့ဒီနေ့နိုင်ငံကနေရှင်တယ်အဲ့တော့တို့ရဲ့တရားချောင်းကြီးတို့တို့ယူရပြောချောင်းရတယ်လို့ပြောတာ
ဝန်ထမ်းတွေကားဝယ်ဖို့ဝန်ဆောင်မှုပေးမယ်ဆိုရဲလုပ်ငန်းတွေလည်းပေါ်လာတော့သူတို့မှန်းထားတဲ့အတိုင်းဝန်ထမ်းတွေတရားချောင်းချီရေးရတကယ်ဖြစ်လာနိုင်မှာမလားတကယ်အကျိုးအမြတ်ရတဲ့သူကဝန်ထမ်းတွေတကယ်ဖြစ်ပါမလားဆရာ
ဒါအကျိုးအမြတ်ရတာတော့ဝန်ထမ်းဖြစ်မှာပေါ့ဘာလို့ကားပါမင်းကိုစွန့်တက်တာကိုပြီးတော့ဆရာအနည်းဆုံးသူကပါမင်းသူအနေဆုံးဝန်ထမ်းပေါ့နော်ဟိုတိတ်တုံးရတယ်ဆိုရဲသူကအခွန်တက်လာခွဲဒိတ်လေးရ50တော့သူကပေးလိုက်တော့ပေါ့အဲ့ပါမင်းတော်ရဲ့ခွန်သက်တာကိုကက်စ်အင်စန်တစ်ကဒိန်း450အခြေခံကတော့ဒီအဲ့ဟာတို့ကဥပမာတို့တင်းတို့မတင်းဘူးဆိုတော့ဒါတခြားနေရာဆောင်ဝင်မယ်ဆိုတော့လေဒီတစ်ခုတော့ထွက်လာမှာတော့မြင်တာပေါ့နော
်အပြင်ကနေပြီးတော့စိတ်ချိုက်ကားတောင်းကနန်းလောက်ဝင်လာမယ်ဆိုတော့ဆရာတို့ဒီပြည်တွင်းကားဈေးခွက်ပေါ့နော်ပြည်တွင်းကားထုတ်လုပ်တဲ့လူတွေဈေးခွက်ရောဒါဟာနစ်နာဖို့မဖြစ်ဘူးလားဆရာ
အဲ့တော့ ADS ရောထိကြမယ်သူကတောင်းကနန်းဆိုတော့တစ်နှစ်ကိုရောတာဆိုတော့အဲ့တော့ကျွန်တော်တို့မှတာဒိတ်ကနန်းတော့ဖြစ်နိုင်တာပေါ့နော်သူကလုံးတဲ့25နှစ်ဆိုအသက်40ကျော်ဝင်ကျွန်တော်25နှစ်ပေါင်းအသက်50ဆို50နဲ့60ကျော်အသက်50 60ကျော်တနည်းတောင်းနဲ့မြောက်တသိန်းလောက်ရှိတယ်ကျွန်တော်ပုံမှန်ပေါ့ဒီကားဈေးကွက်မှာကားတိဈေးကွက်ရဲ့ပုံမှန်ရောင်းရတဲ့နှစ်ကို 2000 လောက်ရှိတာအခုစီးတိတ်လောက်ကိုဒီ shop ပေးရပါတော့သုံးလားဆိုပါမစ်တဆောင်တန်းသုံးလားပဲရှိတာသုံးလားပါစီးတော့တိတ်ဝင်လာရင်တော့ရောင်းလို့ရဘယ်လိုကမမြတ်ဖြစ်ပြီးတော့ဒီ automotive industry ကတော့ဒီကားစီးကွက်အထည်ကိုရှိပါ
နောက်တစ်ခုကကျမတို့နားလည်ထားတာကအခုရန်ကုန်ပါမစ်ကိုသူတို့ကအပြင်ကသွင်းလာရင်မပေးတော့ဘူးဒီပြည်ရင်းထုတ်ပဲပေးမယ်ဆိုတဲ့ဟာရောအခုပြင်လိုက်လားဆရာသူတို့ဒီအစ်စ်ဝင်လာတဲ့ဟာတွေကိုပေးမှာလား
အဲ့ဒါလည်းပြင်လိုက်တယ်တကောင်စင်းလိုက်ပြီးမှာပဲဝင်တဲ့ကရန်ကုန်တကောင်ပြင်းတဲ့ဆောက်တယ်ရန်ကုန်ပါမစ်ပါသူတို့ပြင်လာအဲ့ဒီအခွင့်အရေးကတော့ခုနကကျွန်တော်ပြောပြရတယ်ဟောတာဟို350လောက်တန်တယ်ဆိုတာရန်ကုန်ပါမစ်ပါပါလို့ရန်ကုန်ပါမစ်တကောင်က100လောက်တန်တော့
အဲ့တော့ဒီဝန်ထမ်းတွေအနေနဲ့ကတော့ပါမစ်ကိုရောင်းဓာတ်ရိုက်ရောင်းလိုက်လို့ရတဲ့အနေအထား
သူကတော့မရောင်းပါဘူးပြောတာပေါ့ဒါပေမဲ့ကျွန်တော်တို့မြင်တာမရောင်းမနဲ့ပါမယ်အောက်ခြေဝန်ထမ်းတယောက်ကကားသွင်းဖို့မှမလွယ်တာတော့ရောင်းပါပေါ့နော်ဒါတော့အရင်ထဲကလည်းဒီလိုပဲမရောင်းပါဘူးဆိုတဲ့ဟာတွေရောင်းနေရတာလေတစ်စလုံးတို့သမောသားပါမစ်တို့ရှိုးကျော်ပါမစ်တို့ဒါဒီဖုန်း GSM တို့ဒီလိုပဲရောင်းနေရပါဘာတော့လဲဒီလိုပဲဘွားတော့ရောင်းရတော့ဘွားရရပြောတာဒါပေမဲ့လက်တွေ့မှာတော့လည်းရောင်းဝင်ဖြစ်လာရောင်းပါပဲပြဿနာရအောင်
ဝယ်ခွင့်ရတဲ့ဝန်ထမ်းတယောက်အနေနဲ့ဒီပါမစ်ကိုရောင်းမယ်ဆိုရင်တော့ဈေးကွက်ထဲမှာဘယ်လောက်လောက်သူတို့ဟိုပောက်ပါတယ်ရှင်ဘာမှကုန်ကြစရိတ်မရှိဘဲနဲ့ပေါ့နော်ဆရာ
ခဏကျွန်တော်ရှင်းပြတာမူရင်းတန်ဖိုးကတော့ညာ300ရန်ကုန်လမ်းစဉ်တွင်ညာကျော်လောက်တန်နေရပါဘူးနော်ပုံသက်သာခွင့်နဲ့ပေါင်းတော့ဒါပေမဲ့ဘယ်လောက်ရမယ်တော့မသိဘူးဒါဆိုပါမစ်ကအများကြီးကုန်လာရင်တော့ဝယ်လို့ဟာရောင်းလို့ဟာဖြစ်လာမှာဥဆုံးထွက်တဲ့ပါမစ်ကတန်ဖိုးရှိပါမယ်နောက်ကျတဲ့ပါမစ်ကတော့ရေရေတန်ဖိုးကျပါမယ်
အဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်သူတွေအနေနဲ့ရောအစိုးရကမူဝါဒကဒါတနည်းနည်းအတွင်းမှာတစ်ခါပြောင်းပြန်နေဆိုတဲ့ဟာမျိုးဖြစ်တာပေါ့နော်ဒီအပေါ်မှာဆရာတို့အနေနဲ့ဗမာပြောချင်ပါတယ်ဆရာ
။မဟုတ်လေသူကကားထုတ်လုပ်တဲ့ SCD ထုတ်လုပ်တဲ့လူတွေကမူဝါဒတည်ငြိမ်လာပြီဆိုတော့သူကဝင်လာကြတာပေါ့။အဲဒီဘဝပအောင်တော်ဆုံးပြီးတော့ Nissan တို့ Ford တို့ဒါဆိုးပြီးတို့ဆိုတဲ့ကျွန်တော်ကသူဒါလည်းတက်အောင်စောင့်နေပြီပေါ့။အခုလိုမူဝါဒအပြောင်းလဲဖြစ်တဲ့အချိန်မှာတော့စီးကံမှုများနိုင်တာပေါ့နော်။အဖေအိမ်ကြီးဒီကတော့လေသူတို့ကျွန်တော်တို့စမ်းသားကြရဖြစ်တာပေါ့နော်မူဝါဒပြောင်းနေရအ
ဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်တဲ့ဈေးကွက်ကရောဟိုတေချာမှုရှိပါအောင်မလားဆရာ
မှန်တယ်အဲကြောင့်ဒီပြည်ရင်းထုတ်လုပ်မှုဈေးကွက်လည်းတည်တတ်မှုရှိရတယ
်ဆရာတို့ဘက်ကရောဒီကိစ္စတွေကိုအစိုးရနဲ့ဆွေးနွေးတာမျိုးရှိပါသလားဆရာ
သူကအားလုံးပြီးနေကျွန်တော်တို့ခေါ်ယူရအတိတ်ပြေးတာပဲရှိသူကဒါလုပ်လာ6လလောက်ရှိပြီပြောတယ်အဲ့ကျွန်တော်တို့တော့ကိုယ်စားလေးပိုင်းအောင်ကျွန်တော်တို့ဒီဗိုလ်ကြီးကလုပ်ငန်းရှင်ရောကျန်တဲ့ဖွဲ့ရအောင်မလို့ခေါ်ယူရှုလို့ရအောင်မရှိကျွန်တော်တို့ကတော့အတိပေးရဘူးနော်တိုင်မင်တာမဟုတ
်ဆိုတက်တာချောင်းကြီးရေးနဲ့ကားစီးဖို့ဆိုရင်ပြည်တွင်းမှာတို့အားပေးနေတဲ့ပြည်တွင်းတုတ်ကားတွေကိုရောတို့ဘာလို့မကြီးညွှတ်မှတလဲ
ဟုတ်တယ်ကျွန်တော်တို့ကအရင်ဆိုးရွားလက်ဆက်တုန်းကတော့လုပ်ခဲ့ဘူးပဲသူကပြည်တွင်းတမှုမကြီးခဏထုတ်တယ်ဆရာကြီးကြည့်ကြည့်သူကကားအသေးလေး35ဒေးနဲ့ကားကိုအဲ့တော့ကိုယ်စလေအဲ့လိုဝန်ထမ်းကြီးလည်းမျိုးချပေးတာတွေ့ရပါတော့နော်။သူကအဆမှုဝင်ထတာထုတ်တဲ့ကားကိုပဲပြရပါတော့နော်။ကိုယ်ရင်ခက်ကမဆလာခက်ကလည်းဒါ၄သိန်းသွားလို့ဟာမျိုးပြရမျိုးရှိတယ်။ကုပီရင်းထုတ်တယ်။ပြရင်းတော့မှအစိုးရထုတ်တဲ့ကားပေါ့နော်။အဲ့ဒါတော့ပုံပြီးတော့နီလန်းကြတာပေါ့နော
်။အခုပြရင်းထုတ်ဆရာတို့ကားလော့ကမှာကတကယ်ဒီစိတ်ချရတဲ့ brand တွေထုတ်နေတာရှိတယ်ဆိုတော့ဘာကြောင့်ပြည်တွင်းထုတ်ကားတွေကိုအရေးကြနဲ့ဝယ်ရောင်းလုပ်ပြီးဝယ်ခွင့်ပေးမယ်ဆိုတာမျိုးမဖြစ်ဘဲနဲ့ပြည်ပကားတင်သွင်းခွင့်ဆိုတာတည်းသူတို့သွားပါတယ်လေရှင်ဆရာတို့ဘယ်လိုမြင်ပါလဲ
သူကအဓိကတော့ဒီဟိုအခွန်ဝေကိုလက်ဆောင်ပေးနေတဲ့ဘောပေါ့နော်အခွန်တက်တာကိုဆက်ဆံနေသူကဟိုပြည်တွင်းထုတ်ကားတော့ဘယ်လိုဖြစ်ဝယ်လို့ရနေနေတာရှိတော့အဝန်ထမ်းတွေတော့အထူးခွင့်ရနေနေဒီပုံစံမျိုးကြောင့်ဒီပါနေပြီးအခွန်တက်တာကိုဒီလိုညာနဲ့ထောင်းနေချင်းတက်တာကိုပြည်တဲ့ပုံစံမျိုးလုပ်ကြလိမ့်မယ်။အဲ့
တော့ဆရာတို့ဒီပြည်တွင်းကားထုတ်လုပ်သူများအနေနဲ့ရောပြည်တွင်းကားထုတ်လုပ်တဲ့လုပ်ငန်းရှင်များအနေနဲ့ရောတရားကိုကန့်ကွက်ဖို့ရောဆရာတို့ကန့်ကွက်နိုင်တဲ့အခြေအနေမျိုးရောရှိပါသလား။
ကျွန်တော်တို့ကကန့်ကွက်တယ်ညာရေးတော့ဒီပြည်တွင်း automotive industry တခုလုံးအကြီးကဲနေနေလုပ်ဝင်နေတယ်။ကျွန်တော်တို့ပြောတာလက်မှတ်
မတ်တေဂီတိုက်စစ်စစ်တိဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုအင်ကာမနက်ခင်မှာပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်နိုင်ပါပြီ။ဂျပန်ထိပ်တန်းကားကုမ္ပဏီတစ်ခုဖြစ်တဲ့ Toyota က K
ခေရှိပြည်မြို့သစ်တစ်ခုကို2021ခုနှစ်မှာစပြီးတည်ဆောက်မယ်လို့ကြေညာထားပါတယ်။ဖူကြီးတောင်ချေရင်မှာလူဦးရေ 2000 လောက်အစပြုပြီးနေနိုင်မဲ့ဒီမြို့သစ်ကိုဝူဘန်စစ်တီလို့တိုယိုတာကအမည်ပေးထားပါတယ်။မောင်သူမဲ့ရင်တွေအိမ်သားတွေရဲ့ကျန်းမာရေးအခြေအနေတွေကိုအလိုလိုသိနိုင်မဲ့ AI ဉာဏ်ရည်တုစင်ဆာတွေနဲ့တည်ဆောက်မဲ့ရှေ့ပြည်မြို့သစ်အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဂျပန်မှာ Toyota ကားကုမ္ပဏီကခေတ်ရှည်ပြည်မျိုးစစ်တစ်ခုစောက်တော့မယ်နော်ကိုသားညိုကြည့်ရတာတော့နေကျင်စရာပဲ
အထင်ကြီးဖူဂျီတောင်ကြီးရဲ့ခြေရင်းမှာအနာဂတ်မျိုးစစ်ကိုစောက်မှာလေမဆူမြမော195ဧကကျဲတဲ့ဒီမြင်းနေရာပေါ်မှာလူရည်2000လောက်စနေလို့ရမယ်မျိုးစစ်ကိုစောက်မှာဆိုတော့ဘယ်လိုလူတွေနေမှာလဲဆိုတာကတော့စိတ်ဝင်စားစရာပဲ
ရှင်းနှစ်2021ခုနှစ်မှာစားဆောက်မဲ့မြို့သစ်ကို Woven City လို့ Toyota ကနာမည်ပေးထားတဲ့လူတွေနဲ့ဆက်တွေရောရှက်နေကြမယ်ဆိုတဲ့သဘောပေါ့အနာဂတ်နည်းပညာတွေကိုစမ်းသပ်တည်ထွင်မဲ့ဓာတ်ခွဲကားကြီးတစ်ခုလို့သဘောထားစောက်မဲ့မြို့သစ်ထဲမှာဆက်ရုပ်တွေဆက်တွေမောင်းသူမဲ့ရင်တွေသုံးပြီးတော့လူတွေရဲ့ဒီနေ့စဉ်နေမှုထိုင်မှုဘဝတွေကိုလွယ်ကူအဆင်ပြေအောင်လို့ချိတ်ဆက်ပေးပါတဲ့ Toyota ကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့Akio Toyota က Las Vegas မှာလုပ်တဲ့ CES Electronic ကုန်စည်ပြပွဲကြီးမှာဒီမျိုးသစ်ဆောက်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောသွားတယ
်။ Everyone wants to know when will cars truly drive themselves? When will they know what I'm thinking? When will they fly? And more importantly, when will
ကားတွေကဘရော့တူလိုလိုမောင်းပါလဲ။ကိုဘာတွေးနေလဲဆိုတာကားကဘရော့တိမှလဲ။ကောင်းကင်မှာပြန်နိုင်တဲ့ကားတွေဘရော့ပေါ်လာမှာလဲဆက်ရုပ်ကြီးလိုအသွင်ပြောင်းသွားတဲ့ကားမျိုးဘရော့ရှိလာမှာလဲဆိုတာကိုလူတိုင်းသိကျင်နေကြပါတယ်ဆက်ရုပ်ကြီးလိုပုံစံပြောင်းသွားမယ် Toyota ကားမျိုးတော့ကျွန်တော်တို့ထွင်မနေပါဘူးဒါပေမဲ့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်တဲ့ဤပညာမောင်းသူမဲ့ရင်ဤပညာလမ်းပေါ်မှာလူတွေနဲ့ဆက်တွေ့ရောရှက်သွားလာနိုင်မယ်ဤပညာလျှက်စစ်တားအသုံးဤပညာမျိုးလိုအနာဂတ်ဤပညာတွေကို Toyota ကုမ္ပဏီကအာရုံစိုက်လုပ်နေပါတယ်ဒီဤပညာတွေပေါင်းပြီးအတူကောင်း case လို့ကျွန်တော်တို့ခေါ်ပါတယ်
27ရာစုအနာဂတ်မြို့တစ်မြို့ဖြစ်မယ်လို့ Toyota ပြောတဲ့မြို့သစ်မှာအိမ်တိုင်းကို smart home နည်းပညာတွေနဲ့စောက်ထားမှာတဲ့အိမ်ထဲမှာအိမ်အကူဆက်ရုပ်တွေရှိမယ်အိမ်သားတွေရဲ့နှိမ့်စာဒူဝါကိစ္စတွေပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့အဲ့ဒီဆက်ရုပ်တွေကကူညီပေးနိုင်မယ်နောက်အိမ်မှာ artificial intelligence AI ဉာဏ်ရည်တုနည်းပညာနဲ့ sensor တွေတပ်ထားမှာဖြစ်လို့အိမ်သားတွေကျန်းမာရေးလားနေမကောင်းဖြစ်နေလားဆိုတာကအစအလိုလိုသိနိုင်မယ်လှုပ်ရှားရှိတဲ့ကိစ္စတွေကိုအခက်အခဲမရှိလုပ်နိုင်အောင်အထောက်အကူဖြစ်စေမယ်တဲ့
တမန်လူတွေပြင်ရှစ်ပြင်းဤပညာတွေတီထွင်မဲ့သူတွေတွေလည်းနေကြမဲ့မြို့ဖြစ်တာမို့လို့လူတွေ AI ဉာဏ်ရည်တုအခြေခံတဲ့ဆက်တွေကြားတဟဇတာဖြစ်ဖြစ်နေနိုင်အောင်လို့တစ်ဖက်နဲ့တစ်ဖက်စိတ်ချလက်ချပို့ပြီးတော့ယုံကြည်အားကိုးလာကြအောင်လို့လိလဆန်းသက်ခွင့်ရမယ်လို့ဆိုပါတယ်ဒီမျိုးသစ်လောက်ရတဲ့ရွယ်ချက်တစ်ခုကရှစ်ပြင်းဆက်တွေကိုတီထွင်နေတဲ့တစ်ချိန်တည်းမှာပဲစမ်းသက်သုံးချပြီးတော့လက်တွေမှာတကယ်သုံးဝင်ရလားအလုပ်ဖြစ်ရလားဆိုတာကိုလည်းလေးလာဖို့ဖြစ်တာကို
ပြောရမယ်ဆိုရင် Woven City ရှေပြေးမျိုးသစ်ကိုအစမ်းသက်ခံမျိုးလို့လည်းပြောရင်မမှားဘူးရှင်။ Toyota အကြီးအကဲ Akio ပြောတာနားထောင်ကြည့်လေ
။ Imagine a fully controlled site that would allow researchers, engineers and scientists the opportunity to freely test technology.
ဘောင်းသူမဲ့ရင်ဤပညာတွေဆက်ရုပ်တွေခုနှစ်တခုချိတ်ဆက်ထားတဲ့ Smart Home ဤပညာတွေ AI ဉာဏ်ရည်တုဤပညာတွေဝန်ဆောင်မှုပေးနိုင်မယ်ရွေးရှားဆက်ရုပ်တွေအပြင်တခြားနည်းပညာတွေကိုသူတေတီတွေအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေကလက်တွေ့ပတ်ဝန်းကျင်မှာလွတ်လွတ်လပ်လပ်လေ့လာစမ်းသပ်နိုင်မယ့်နေရာတစ်ခုကိုမှန်းဆကြည့်နိုင်ပါတယ်
။ Toyota ရဲ့ရှေ့ပြေးမျိုးသစ်မှာနောက်ထူးတာတစ်ခုကလက်စစ်တာကိုပုံမှန်မဟာဓာတ်အားလိုင်းတွေကနေယူမှာမဟုတ်ဘူးလေမဆွေမမော။ဒီ Toyota ကုမ္ပဏီရဲ့ Hydrogen Fuel Cell နည်းပညာလက်စစ်တာတွေနဲ့မြို့ကိုလေပတ်မှာ။နောက်ပြီးတော့ဒီအဆောက်အုံတွေစောက်တဲ့နေရာမှာလည်းအဓိကသစ်သားတွေကိုသုံးပါတသားတွေတစ်ခုနဲ့တစ်ခုအဝင်ခွင်ကြချိတ်ဆက်ပြီးတော့စောက်တဲ့ဂျပန်စောက်လို့ရည်နီးပညာကိုသုံးပြီးတော့စောက်မှလို့ပြောပါတယ
်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောက်လျှောက်ရေးကိုရှည်တန်းတင်တဲ့သဘောပါ။ဒါကြောင့်မော်တော်ယာဉ်တွေဆိုလို့ရှိရင်လည်းလေထုညဉ့်ညမ်းစေတဲ့ကာဗွန်တန်းတွေလုံးဝမထွက်အောင်လို့လျှက်စက်ကားတွေကိုပဲသုံးမယ်။နောက်အများသုံးရှင်လေးတွေကိုလည်းပြေးဆွဲပေးနေမှာတဲ့။မြို့သစ် Woven City ကိုဒန်မတ်နိုင်ငံကကဘာကျော်ဘီသူကဘျာခ်အင်ဂန်စ်ကဒီဇိုင်းဆွဲစောက်ပေးမှာပါ။သူ့ရဲ့ဒီဘျာခ်အင်ဂန်စ် Group ဘီသူကအဖွဲ့ဆိုရင် Google ကုမ္ပဏီရုံးတော်တော်များများနဲ့ညူယောက်မြို့က World Trade Center တည်ကြီးဖြစ်တဲ့ Two World Trade Center ကြီးအပါအဝင်ကမ္ဘာတဝန်းအထင်ကြီးအဆောက်အဦတွေကိုဒီဇိုင်းဆွဲဖန်တီးပေးခဲ့တာကိုသားညုံရ။
အရှင်ကောင်းနေတဲ့ဤပညာသစ်တွေနဲ့ဒီမနာလိုခြင်းစရာပတ်ဝန်းကျင်မျိုးဖြစ်မဲ့မြို့တည်ကြီးတစ်ခုကိုဖန်တီးခွင့်ရတဲ့အခွင့်အရေးကသူ့အတွက်လည်းတိတ်ကိုထူးခြားတယ်တဲ့။ဒ ဒီကနေ့ကမှာမြို့တွေကိုကြည့်လို့ရှိရင်မော်တော်ကားတွေကမြို့ကိုပုံဖော်နေတယ်လို့ဖြစ်တယ်။ဒါကြောင့်မလို့မြို့တွေမှာတော့အသေးအချာစီစဉ်ချပြီးတော့လမ်းတွေကိုပုံဖော်ဒီဇိုင်းဆွဲထားတယ်။လမ်းမျိုးစားသုံးမျိုးခွဲထားမယ်လို့ပြည်သူကပြောခဲ့ပြော
The first type is the fast transportation, and every vehicle is autonomous with zero emissions and street trees create the necessary distinction between people and vehicles. The second type of မောင်းသူမဲ့ရင်ကနေကာဗွန်တန်းငွေ့လုံးဝမထွက်တဲ့ကားမျိုးတွေသွားနိုင်မဲ့လမ်းမျိုးပါလူသွားလမ်းနဲ့ကားလမ်းတွေကိုလည်းတစ်ပင်နေနဲ့ခွဲထားမှာပါဒုတိယလမ်းမျိုးစားကတော့ခြေချင်းလျှောက်သူတွေအနည်းရင်တွေပဲသွားလာလို့ရမဲ့မျိုးပြလမ်းမျိုးဖြစ်ပါတယ်တတိယလမ်းမျိုးစားကျရင်တော့လူသွားလမ်းမဲ့ပါတဲ့ပန်းချန်ကြီးဖြစ်မှာပါမျိုးရဲတနေရာကနေတနေရာကိုခြေချင်းလျှောက်သွားနိုင်အောင်လမ်းတွေနဲ့ဆ
တ်မြစ်တွေ့ရဖို့ရှိတဲ့ကိုသားညုံရ2018ခုနှစ်ထဲကတိုယိုတာမိတ်ဆက်ထားတဲ့ e-ballet ဆိုတဲ့ယင်လေးတွေလေလုံးဝရင်မောင်းမပါတဲ့လျှက်စစ်ကားလေးတွေအသုံးပြုတဲ့ပုံစံပေါ်မှာမူတည်ပြီးတော့ကားအမျိုးအစားအချီးအသေးဖြစ်သွားမှပုံစံကတော့ဘိန်းတက်ထားတဲ့ကုန်တက်တာလေးတွေနဲ့တူတယ
်အဲ့ဒီရင်မောင်းမပါတဲ့လျှက်စစ်ကားလေးတွေကိုပုံစံမျိုးစုံအသုံးပြုနိုင်အောင်လုပ်ထားမှာဘတ်စကားအနည်းနဲ့လည်းတွန်းလို့ရတယ်ကုန်တင်ကားလိုလည်းတွန်းလို့ရတယ်ဈေးဆိုင်တွေစားတောက်ဆိုင်တွေလိုလည်းတွန်းလို့ရပါတယ်ရွေလျားဆေးကန်းလိုလည်းတွန်းကျင်တွန်းနိုင်မယ်ဝန်ဆောင်မှုပေးတဲ့အပေါ်မှာမူတည်ပြီးတော့ကားရွေအချီးအသေးဖြစ်တာပဲကွာမယ်မဆွေမမွေ
ရင်မောင်းမပါလျှက်စစ်ထအားနဲ့မောင်းရတဲ့ဒီနီးမျိုးစုံဝန်ဆောင်မှုပေးနိုင်ရင်မဲ့ရင်မျိုးကိုအနာဂတ်မှာတွင်တွင်ကြဲကြဲသုံးလာကြဖို့အတွက်တိုယိုတာကရည်မှန်းထားတာပါဒါကြောင့်လဲသူတို့ရဲ့အနာဂတ်မျိုးသစ်မှာ e-ballet ကားလေးတွေကိုစမ်းသတ်တဲ့အနေနဲ့သုံးမယ်ဆိုတာကြိုတင်ခန့်မှန်းလို့ရနိုင်တဲ့ကိုသားညုံဦးရ
2021မှာစဆောင်မဲ့တိုယိုတာရဲ့ဒီမျိုးသစ်ကတိတ်ကိုခစ်ရှိပြီးနေလို့စိတ်ကွင်းဆန်နေဆိုတာတိုယိုတာကြီးကဲအကီယိုကိုရိုင်ကလည်းသဘောပေါက်တယ်ဒါပေမဲ့တေချာတာကတော့မြို့မှနေမဲ့သူတွေရဲ့ကျန်းမာပျော်ရွှင်ရေးကိုအဓိကဦးစားပေးတည်ဆောက်မဲ့ဒီမြို့သစ်စီမံကိန်းကတိုတာကုမ္ပဏီတစ်ခုတည်းအတွက်တည်းမဟုတ်ဘဲနဲ့လူတိုင်းအတွက်အကျိုးရှိမဲ့စီမံကိန်းဖြစ်တယ်လို့ပြောသွားတယ်ဗျ
။အနာဂတ်နည်းပညာတွေကိုတည်ထွင်ဖန်တီးမဲ့မြို့သစ် Woven City ကို၈နှစ်စဆောက်ပြီးတော့၅နှစ်အတွင်းမှာလူစားနေနိုင်မယ်လို့တော့ပြောတာပဲ။နည်းပညာသစ်တွေပေါ်ရင်ပေါ်လာတယ်လို့ဆက်ဖန်တီးနေမဲ့မြို့ဖြစ်လို့ဘယ်တော့မှပြီးမဲ့မြို့မဟုတ်ဘူးလို့လည်းဆိုရဲ။ဒီမျိုးမှာလူ2000လောက်စနေနိုင်မယ်ဆိုတော့ဘလို့လူမျိုးတွေနေနိုင်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်။နောက်ဒီမျိုးတင်မှာနေနိုင်ဖို့ဘလောက်ကုန်ကြမှာလဲဆိုတာကလည်းလူတွေသိကျင်နေကြပါတယ်။မျိုးကစတော့မဆောက်ရသေးတော့အိမ်တိမ်ဈေးဘလောက်ရှိမလဲဆိုတာပြောလို့တော့မရသေးဘူး။ဒါပေမဲ့ Toyota Company တာဝန်ရှိသူတယောက်ကတော့ Toyota ကားတွေလိုပဲလူတိုင်းတတ်နိုင်တဲ့ဈေးမျိုးဖြစ်ပါလိမ့်မယ်လို့ပြောပါတယ်ရှင်။
မဆုမြတ်မုံစီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်အခုမအေးတန်တော်ကျစီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပတ်ဝန်းကျင်ပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ဆယ်ကျော်သက်တွေရဲ့အသေးစွဲကနေတကကပါကျော်အဆိုတော် Justin Bieber တယောက်သူ့ရဲ့အနုပညာလုပ်ငန်းတွေ၃နှစ်ကျော်နားထားရာကနေအခုပရိသတ်ရှင်းမကိုပြန်ရောက်လာခဲ့ပါပြီဒီလိုမျိုးကပါတလောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာအတိုင်းဝိုင်းကသတင်းတူတူထွားရီကိုပြောပြပေးနေပါတယ် Everyone can rock out like a superstar စေဂျော်သက်တွေရဲ့အသေးစွဲကနေဒါကကပါကျော်အဆိုတော် Justin Bieber ဟာသူ့ရဲ့အနုပညာလုပ်ငန်းတွေ၃နှစ်ရပ်ထားပြီးတဲ့နောက်အခုသူ့ရဲ့အလုပ်တွေပြန်ပြီးဆက်ပါပြီသူ့ရဲ့အနုပညာနဲ့ပုံကိုရေးဘဝအကြောင်းအပိုင်း၁၀ပိုင်းမှာမှတ်တမ်းရုပ်ရှင်တစ်ခုလုပ်ထားပြီးတော့သူ့ရဲ့ဘဝအကြောင်းပရိသတ်တွေကိုဝေမျှထားတာပါ Justin Bieber Season ဆိုတဲ့သူ့အကြောင်းပထမဆုံးမှတ်တမ်းရုပ်ရှင်ကို YouTube Video Website မှာဇန်နဝါရီလ29မှာစပြမယ်လို့ YouTube ကကြေညာထားပါတယ်သူ့ရဲ့ပထမဆုံးတေးတပြားထုတ်ဖို့အချိန်၄နှစ်ယူပြီးတော့ဘယ်လိုလုပ်ခဲ့ရလဲနောက်ပြီးတော့သူ့ရဲ့မိနစ်ကမှယူထားတဲ့ဇနီးဖြစ်တဲ့ Supermodel Hailey Baldwin နဲ့မိသားစုဘဝအတိတ်ပြီးတော့သူ့ရဲ့တခြားမိသားစုဝင်တွေနဲ့အကြောင်းတွေကိုကြည့်ရမှာပါ2009ခုနှစ်မှာကလေးမျက်နှာလေးနဲ့ YouTube ပေါ်ကနေပြီးတော့စပြီးတော့နာမည်ကျော်လာတဲ့ Justin Bieber ဟာ2018ခုနှစ်မှာတော့သူ့အနားယူဖို့လိုတယ်ဆိုတဲ့အကြောင်းပြချက်နဲ့ Purpose ဆိုတဲ့ကဘာလက်ဖြော်ပြပွဲကိုရုတ်တရက်ရက်လိုက်ပါတယ်မနစ်တုန်းကတော့သူ့ရဲ့ Instagram လူမှုစာမျက်နှာမှာစာရေးရေးခဲ့ပြီးတော့သူ့စိတ်ကြယောဂါဘယ်လိုခံစားနေရလဲနောက်ပြီးတော့မိုးရေဆေးဆွဲတာနောက်ကြော်ကြားမှုဒါတွေနဲ့ဘယ်လိုရင်ဆိုင်ခဲ့ရလဲဆိုတာသူ့ရဲ့ပရိသတ်124တန်းကိုရေးပြီးတော့ပြောခဲ့တာပါဒါမဲ့အဲ့လိုအခြေအနေတွေကနေသူအခုပြန်ပြီးတော့ကောင်းလာတာကတော့ဘာသာရေးနဲ့သူ့ရဲ့ငယ်ချင်း Hailey Baldwin တို့ကြောင့်ဖြစ်တယ်လို့လည်းရေးထားပါတယ်အခုအသက်25နှစ်ရှိသွားပြီဖြစ်တဲ့ Justin Bieber ကအခုနှစ်2020အတွင်းမှာ၄နှစ်အတွင်းပထမဆုံးထွက်မဲ့တေးတပြားထွက်မဲ့
မြောက်အမေရိကတိုက်ဖျော်ရည်ခီထွက်မယ်လို့ဒီဇင်ဘာလအစောပိုင်းတုန်းကပဲပြောထားပါတယ်။သူ့ရဲ့အခွေအစ်နာမည်ကတော့ဘာနာမည်ပေးထားလဲဆိုတာထွက်မလာသေးပဲ။အဲ့ဒီအခွေအစ်တည်းကပထမဦးဆုံးတခြင်းဖြစ်နေရမ်မီဆိုတဲ့တခြင်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းတွင်မှပဲထုတ်လိုက်တာပါ။အခု Justin Bieber ရဲ့ YouTube ပေါ်ကမှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့သူ့ရဲ့ပရိသတ်တွေအနေနဲ့ Justin Bieber ရဲ့ဘဝတစ်စိတ်တစ်ပိုင်းကိုတွေ့ရလိမ့်မယ်လို့သူ့ရဲ့ဇနီးက YouTube မှတ်တမ်းရုပ်ရှင်ရဲ့ကြော်ညာမှာပြောထားပါတယ်။ Justin Bieber ကတော့အခုလိုမျိုး YouTube နဲ့ပေါင်းပြီးတော့သူ့ရဲ့အကြောင်းဗီဒီယိုလုပ်လို့ရတာကလည်းသူ့ရဲ့ဘဝကိုပြည့်ပြည့်စုံတယ်လို့ခံစားမိစေပါတယ်လို့ပြောပါတယ်။သူကဆက်ပြီးတော့တခြင်းဆိုတော့ YouTube ကပဲပံ့ပိုးပေးခဲ့တယ်။ YouTube ကကျွန်တော်ရဲ့ဂီတာကိုကျွန်တော်ပရိသတ်တွေနဲ့မျှဝေခံစားလို့ရတဲ့အတိုင်းဝန်းတစ်ခုပါလို့ Justin Bieber ကကြေညာချက်မှာပြောထားပါတယ်။သူက9နှစ်တွင်မှသူရဲ့ပထမအုပ်ဆုံးတပုတ်ထဲတခြင်းဖြစ်နေခုနပြောသွားတဲ့ရမ်မီဆိုတဲ့တခြင်းကိုတော့ဇန်နဝါရီလ3ရက်နေ့ကပဲတရားဝင်ဖြန့်လိုက်တာပါသူရဲ့ရမ်မီတခြင်းကိုအွန်လိုင်းဂီတာစာမျက်နှာတွေဖြစ်တဲ့ Spotify, Amazon Music, iTunes Store, Google Play, Pandora, Deezer နဲ့ Tidal website တွေကနေပြီးတော့နားဆင်နိုင်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Paint it on the side and bright red.
မရီတာနာကျော်စီစဉ်တက်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေယဉ်ကျေးမှုနယ်ပယ်တည်တည်ကထင်ရှားကျော်ကြားလူသိများအသူတွေအကြောင်းတပတ်အတွင်းသတင်းထွေထွေဖြစ်ပါတယ်။မနက်ပိုင်းအင်ကာနေ့မနက်ခင်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်အခုတနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်အမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်လားလားပေါ်သူ့ဘက်ကတော့စိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တောင်မှသူ့ဘက်ကဂရုမစိုက်ဘူးလို့သမ္မတထရမ့်ကတနင်္လာနေ့ညရောင်းက Twitter ပေါ်မှာရေးသားခဲ့တာပါအီရန်ကောင်းဆောင်တွေအနေနဲ့ဆန္ဒပြသူတွေကိုမတက်ပါနဲ့လို့လည်းသမ္မတထရမ့်ကရေးပါတယ်။အီရန်နိုင်ငံမှာတော့စုစုပေါင်း186ယောက်တေဆုံးခဲ့တဲ့ယူကရိန်းခီးသည်တင်လေးရင်ပြတ်ကျအောင်မှားယွင်းပစ်ချမိတယ်လို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီပေါ်မကျေနပ်လို့ဒီကနေ့မှလည်းတတိယနေ့အဖြစ်ဆက်ပြီးတော့ဆန္ဒပြနေပါတယ်။ဒီနေ့ကနေ့တုန်းကဆန္ဒပြပွဲတွေကိုအီရန်အာဏာပိုင်တွေပြစ်ခတ်နှိမ်နင်းခဲ့ပုံရတဲ့ဗီဒီယိုတွေထွက်ပေါ်လာပေမဲ့ပြစ်ခတ်နှိမ်နင်းခဲ့ခြင်းမရှိဘူးလို့အီရန်ရဲတပ်ဖွဲ့ကညှင်းဆန်းထားပါတယ်။ကင်ညာနိုင်ငံမှာဂရိစာအရက်မှာဒီအယ်ရှာဘပ်စစ်သွေးကြတွေကကြောင်းဆရာ၃ယောက်ကိုတပ်ဖြတ်ပြီးတော့နောက်ထပ်ဆရာ၁ယောက်ကိုလည်းပြန်ပြီးဆွဲဖမ်းဆီးသွားပါတယ်။ဆိုမာလီယာနိုင်ငံရဲ့နယ်စပ်နားမှာရှိတဲ့ကာမူတဲမူလာဒန်းကျောင်းကိုတိုက်ခိုက်မှုအတွင်းမှာသူနာပြုဆရာမ၁ယောက်ကိုတော့အမျိုးသမီးဖြစ်လို့ဆိုပြီးတော့ခြံထားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ဘက်55မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်တွေကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်တဲ့အဆင့်၄အထိတာဝန်ရှိသူတွေတတ်မှတ်တတိပေးထားပါတယ်။မဖြစ်မနေပောက်တော့မဲ့အခြေအနေသတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်မှာအနီးဝန်းကျင်မှာရှိတဲ့ဒေသခံ2000ကျော်လောက်ထိဟာဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။တနင်္ဂနွေနေ့ကမီးတောင်ကထွက်လာတဲ့မီးခိုးပြာတွေကမနီလာမြို့တော်အထိလွင့်လာခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာတော့တောမီးကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့သဘာဝတောတိုင်းတိရစ္ဆာန်တွေကိုပြန်လည်ပြုစုပြောင်းထောင်ဖို့နဲ့ကာကွယ်ဖို့အတွက်ဩစတြေးလျဒေါ်လာ50,000သုံးဆွဲမယ်လို့အစိုးရကကြေညာပါတယ်ရှင်။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမုံဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome.